Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမချားပေါင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်သော Exxon Mobil ရေနံလုပ်ငန်းကြီးရဲ့အကြီးအကဲ Rex Tillerson ဖြစ်လာမယ်လို့ထင်ကြေးပေးနေကြပါတယ်။ Syria နိုင်ငံ Palmyra မြို့ကို Islamic အစိုးရ IS ဖွဲ့ကပြန်လည်သိမ်းပိုက်လိုက်တယ်လို့ Syria အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အီဂျစ်နိုင်ငံက Coptic Christian တွေရဲ့ဖျားချောင်းပောက်ကွဲတာကြောင့်လူ20ကျော်သေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့ဒရင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တရင်တွေပြီးနှားဆင်ကြရမယ်တရင်လွှာတွေထဲမှာတော
့မိုင်းဆိုင်ဆက်ကူနဲ့ထုတ်ထားတဲ့ပေကင်းတပေါင်းအပြားတပေါင်းညီပါတဲ့ဟာထိုင်ကောင်ကဒီပါ14လုံးမှာထည့်ထားတယ်။ပြီးနေအိတ်တဲ့ထုတ်ထားတဲ့ဟာဒဲမှာ
ဘကိုးတိုင်းပန်းတော်မြို့နယ်ဘက်မှာမှုရစ်စီဝါအများအပြားဖန်စီရမိတဲ့အကြောင်းကိုမျက်မြင်သက်သက်တူပြောသွားတာပါ။ပြည်စုံကနောက်ပိုင်းမှာကြကြမှာပါဒါအပြင်အပတ်စေကန်တာဖြစ်တဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုလည်းတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်နဲ့မမုတ်ဖြူတို့ပြောပြပေးပါမယ်ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအသစ်ဖြစ်လာဖို့အခုနောက်ဆုံးရေပန်းစားနေသူကတော့ထိတ်တန့်ရေနံလုပ်ငန်းကြီးဖြစ်တဲ့ Exxon Mobil ရဲ့အကြီးအကဲနဲ့အမှုဆောင်ရာရှိချုပ် Rex Tillerson ဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump နဲ့အစိုးရတာဝန်လွှဲပြောင်းရယူရေးဆိုင်ရာအဖွဲ့နဲ့နှီးဆက်သူတွေရဲ့အဆိုကိုကိုးကားပြီးမနေ့စနေနေ့တုန်းကတော့သတင်းဌာနအတော်များများက Mr. Tillerson ကိုရွေးချယ်လိုက်တဲ့ကြီးညာချက်မကြခင် Trump ပေါ်လာမယ်လို့ပြောဆိုနေကြတာဖြစ်ပါတယ်။သူ့ကိုရွေးချယ်ဖို့ဆုံးဖြတ်ချက်ချလိုက်ပြီလားဆိုတဲ့အပေါ်မှာတော့ Mr. Trump ရဲ့စီးပွားရေးအဖွဲ့ဘက်ကအတိမပြုသေးပါဘူး။ရွေးကောက်ခံသမ္မတ Trump ရဲ့လူထုဆက်ဆံရေးဆိုင်ရာညွှန်ကြားမှုရဲ့ Twitter စာမျက်နှာမှာတော့နိုင်ငံခြားရေးဝန်ကြီးနေရာအတွက်အစောဆုံးနောက်သတင်းပတ်မတိုင်ခင်အထိကြေညာမှာမဟုတ်ဘူးလို့ရေးသားထားပါတယ်။ Mr. Tillerson ကိုနိုင်ငံခြားရေးဝန်ကြီးရာထူးအတွက်ကန့်လန့်ထားတာမရှိသေးဘူးလို့လည်းခိုင်လုံတဲ့သတင်းရှင်းပြတစ်ခုကပြောတာကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝန်ကြီးနေရာအတွက်ထင်ကြေးပေးခံရသူနောက်တူကတော့ရွေးကောက်ခံသမ္မတ Trump ကိုပေပယ်နေတဲ့ဝေဖန်သူ2012ခုနှစ် Republican သမ္မတလောက်အဖြစ်ဝင်ရောက်ရေးခံခဲ့သူ Mitt Romney ဖြစ်ပြီးအခု Exxon Mobil အကြီးအကဲ Rex Tillerson ကိုပါထင်ကြေးပေးနေကြတာဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Trump ရဲ့နိုင်ငံခြားရေးဝန်ကြီးရွေးချယ်နေတဲ့ပုဂ္ဂိုလ်စီးနဲ့မှာအရင်နယူးယောက်မြို့တော်ဝင်ဟောင်း Rudolph Giuliani လည်းပါဝင်ခဲ့ပေမဲ့ပြီးခဲ့တဲ့အတောက်ကြနေကပဲ Mr. Giuliani ကသူ့အမည်ကိုယာထားခြင်းကနေရုပ်သိမ်းခဲ့ပါတယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘုလ်မြို့မှာဘုံနှလုံးပောက်ကွဲခဲ့လို့လူ38ယောက်ထက်မနည်းသေဆုံးပြီးလူတော်တော်များများဒဏ်ရာရခဲ့ပြီးတဲ့နောက်တနေ့မှာတနိုင်ငံလုံးဝမ်းနဲ့ကြေကွဲတဲ့အထိတ်မှန်နေ့ဖြစ်ကြေညာလိုက်ပါတယ်။စနေနေ့နောက်ပိုင်းကဘောလုံးအကစားပွဲကျင်းပတဲ့အကစားရုံမှာပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့မျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေရဲ့အပြောအရဒီတိုက်ခိုက်မှုဟာဘောလုံးပွဲပြီး2နာရီလောက်ကြာမှလုံခြုံရေးအရာရှိတချို့ကိုပိတ်မှတ်ထားတဲ့အသေးခံကားဘုံခွဲတိုက်ခိုက်မှုဖြစ်ပါတယ်။တူရကီပြည်ထောင်စုဝန်ကြီးဆူလိုင်မန်ဆိုလူးရဲ့ပြောရဒီပောက်ကွဲမှုမှာလူ38ယောက်သေပြီး150ကျော်ဒဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုကြောင့်ဘယ်သူဘယ်ဝါခွဲခြားလို့မရတဲ့ရဲသားတယောက်ပါဝင်စုစုပေါင်းရဲသား9ယောက်ရဲရာရှိအယောက်30လောက်သေဆုံးခဲ့တယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ်ဘုံပောက်ခွဲမှုကဘော့စပိုရက်ကန်ဂျီဘာစီတက်ဗိုဒါဖုန်းဒေတာမှာအထူးကယုံနိုင်နေရေးရဲတပ်ဖွဲ့ဝင်တွေကိုတဲဆောင်လာတဲ့ဘတ်စကားတစ်စင်းကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့တောင်းရှိတဲ့လူတွေကပြောပါတယ်အခုရက်ထိတော့ဒီတိုက်ခိုက်မှုဘယ်သူလက်ချက်ဖြစ်တယ်ဆိုတာထုတ်ဖော်ပြောဆိုရလို့မရှိသေးပေမဲ့တရားမဝင်တဲ့ Gardiston အလုံသမားပါတီ PKK အဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်လို့ဒုတိယဝန်ကြီးချုပ် Newman Cartlett Musk ပြောပါတယ်ခုချိန်ထိတော့ပောက်ကွဲမှုနဲ့ပတ်သက်ပြီးလူ73ယောက်ကိုစစ်ဆေးနေတော့မယ်လို့လည်းသူကပြောဆိုပါတယ်ရှင
်ဆီးရီးယားနိုင်ငံကရှီဟောင်းမြို့တော်ဖာမာယာကိုအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကပြန်လည်သိမ်းပိုက်လိုက်ပြီလို့ဆီးရီးယားရေစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်လေကြောင်းကနေတိုက်ခိုက်မှုတွေရှိနေပေမဲ့ဆီးရီးယားစစ်တပ်တွေမြို့တောင်ပိုင်းကနေဆုတ်ခွာသွားပြီးတဲ့နောက်မှာအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကတမျိုးလုံးကိုပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ဗီတင်အခြေဆိုင်ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကရာမီအက်ဘဒဲရာမန်ကပြောပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာတော့မြို့ထဲကအစ္စလာမ်ရဲ့အစွန်ရောက် IS တွေကိုရုရှားတို့ကလေကြောင်းကနေအကြိမ်60ကျော်တိုက်ခိုက်ခဲ့တာလို့လဲဆီးရီးယားရေစောင့်ကြည့်ရေးအဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနတို့ကပြောဆိုပါတယ်ပါမာယာမြို့ရင်းကိုဝင်ရောက်ဖို့အစွန်ရောက်အဖွဲ့ကတိုက်ခိုက်မှုတွေစတင်ခဲ့ပြီးမကြခင်မှာပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်မြို့ပြင်မှာတော့ဆက်ပြီးတော့တိုက်ခိုက်နေကြဆဲဖြစ်တယ်လို့လဲစောင့်ကြည့်ရေးအဖွဲ့ကပြောပါတယ် ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှိဟောင်းအမွေအနှစ်စည်းရုံးဝင်ပါမာယာမြို့တွင်းကစစ်သွေးကြတွေရဲ့စခန်းတွေရင်းနှင်းတွေနဲ့တင်ပိုက်ထားရနေရာတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေ64ချိန်တိုက်ခတ်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။ပါမာယာမြို့တွင်းကအကြမ်းဖက်သမားတွေကိုလေကြောင်းကနေတိုက်ခတ်မှုကိုစီးရီးယားအစိုးရတပ်တွေကတညာလုံးအထောက်အကူပေးခဲ့တယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။တိုက်ခိုက်မှုအတွင်းစစ်သွေးကြ300ကိုတုတ်တင်ခဲ့ပြီးတင်ကား70ဒဇင်းနဲ့ကား30ဒဇင်းကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းရုရှားကပြောပါတယ
်။ American နိုင်ငံရဲ့ဝန်ကြီး John Kerry ကိုပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်စု Legend of Honor ချီးမြှင့်လိုက်ပါတယ်။ပါရီမြို့တော်မှာမနေ့စနေနေ့ကစီးရီးယားရေးဆွေးနွေးပွဲပြီးမှ American နိုင်ငံရဲ့ဝန်ကြီး Kerry ကိုအဲ့ဒီဂုဏ်သုဆောင်စုကိုပြင်သစ်နိုင်ငံရဲ့ဝန်ကြီး John Mark Arrock ကအနှင်းငယ်တာဖြစ်ပါတယ်။ဝင်ကြီးကယ်ရီရဲ့နိုင်ငံရေးနဲ့တန်တပန်ရေးဆောင်ရွက်ချက်တွေရဲ့ရိုးဖြောင်မှန်ကန်မှုပေါ်ပြင်သစ်နိုင်ငံရေးဝန်ကြီးကအကုန်ပြုပြောကြားခဲ့သလို2015ခုနှစ်ကတမိုင်းဝင်ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်အီရန်နျူကလ িয়ার သဘောတူညီချက်တွေအတွက်ဝင်ကြီးကယ်ရီရဲ့ဆောင်ရွက်ချက်တွေစီးရီးယားစစ်ပွဲအဆုံးသတ်ဖို့ကြိုးပမ်းချက်တွေကိုလည်းပြောင်မြောက်တဲ့စွန့်ဆောင်ချက်တွေအဖြစ်ထုတ်ဖော်ပြောဆိုခဲ့ပါလေအခုလိုဂုဏ်သုဆောင်စုအနှင်းခံရမှုဟာပြင်သစ်နဲ့အမေရိကန်ကြားနှွေးထွေးတဲ့ဆက်ဆံရေးရဲ့ပြယုတ်ဖြစ်တယ်လို့ဝင်ကြီးကယ်ရီကပြောဆိုပါတယ်။ပြင်သစ်နိုင်ငံဟာအမေရိကန်ရဲ့တပ်တန်းအရှိဆုံးမဟာမိတ်ဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝင်ကြီးကယ်ရီကပြင်သစ်ဘာသာစကားနဲ့ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝင်ကြီးကယ်ရီရဲ့မိခင်နဲ့အတော်ဖြစ်သူတို့ဟာ1920ပြည့်နှစ်လွန်အစောပိုင်းကာလတွေမှာပြင်သစ်နိုင်ငံမှာမွေးဖွားခဲ့ကြပြီးတော့ဝင်ကြီးကယ်ရီရဲ့ငယ်ဘဝအားလည်ရစ်တွေမှာလည်းပြင်သစ်နိုင်ငံ Britney ကမိသားစုအိမ်ယာ Saint Pregnant Summer မှာနေထိုင်ခဲ့တာဖြစ်ပါတယ်။
View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်က Coptic ခရစ်ယာန်ဘုရားရှိခိုးကျောင်းတော်ဝင်မှာဒီကနေ့တနင်္ဂနွေနေ့ပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ20သေဆုံးပြီး35ယောက်ဒဏ်ရာရပါတယ်။ Saint Mark's ဘုရားကျောင်းရဲ့အပြင်းဖက်တံတန်းအနီးကဝတ်ပြုဆောင်တဲ့ကိုတိုက်ခိုက်သူတို့ကဘုံးပစ်သွင်းခဲ့တာလို့အီဂျစ်အစိုးရပိုင်းမီနာသတင်းကဖော်ပြပါတယ်။ကိုင်ရိုမြို့လေကစိတ်မတ်ကက်သီဒရယ်တိုက်ခိုက်မှုကဘသူလက်ချက်ဆိုတာကိုတော့မသိရသေးပါဘူး။တနင်္ဂနွေနေ့မနေ့စင်နာကြီးဝတ်ပြုဆူတောင်းဖွဲ့အတွင်တိုက်ခိုက်ခံရတာဖြစ်ပြီးဝတ်ပြုဆူတောင်းနေသူအများစုကအမျိုးသမီးတွေဖြစ်တယ်လို့အခင်းဖြစ်ရာနေရာကိုကိုရန်ရောက်ရှိနေတဲ့ VOA သတင်းတောက်ကပြောပါရတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်မှာတော့နိုင်ငံတော်သုံးရတာဝမ်းနေချေကွဲပွင့်နေ့အဖြစ်အီဂျစ်သမ္မတအဒဲလ်ဖာတာအယ်စီစီကကြေညာထားပါတယ်။စိတ်မတ်ဖခင်ကအီဂျစ်အော်သရော့ခရီးယာဖခင်ဖြစ်ပြီးဘာသာရေးကောင်းဆောင်ပုတ်တာဝါဒေါ်ဒူသတင်းသုံးရာဖခင်လည်းဖြစ်ပါတယ်။ပုတ်တာဝါဒေါ်ကတော့အခုလောလောဆယ်မှာဂရိနိုင်ငံကိုရောက်ရှိနေပါတယ်။အီဂျစ်နိုင်ငံမှာကော့ပတစ်ခရီးယာန်ကအီဂျစ်လူရေ93သန်းရဲ့10ရာခိုင်နှုန်းရှိနေတာပါ
။ဆိုမာလီယာနိုင်ငံမြို့တော်မိုဂန်ဒီရှုမြို့ပြင်ကပင်လယ်ဆိပ်ကမ်းတစ်မှာဒီနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာကုန်တင်ကားကြီးတစ်စီးနဲ့ထောင်ထားတဲ့ဘုံပောက်ကွဲတာကြောင့်အနည်းဆုံးလူ16ယောက်သေဆုံးပြီးတော့လူများပြားဒဏ်ရာရကြပါတယ်။ပောက်ကွဲမှုတွင်လုံခြုံရေးတပ်ဖွဲ့တွေနဲ့စိတ်ကမ်းလုံသားတွေကိုထိမှန်ခဲ့ပါတယ်။ပောက်ကွဲခဲ့တဲ့ကုန်တင်ကားကြီးကိုအသေးခံဘုံခွဲသမားကမောင်းနှင်ခဲ့သလားဒါမှမဟုတ်အစောပိုင်းကလေးကရန်နာထားသလားဆိုတာကိုအာဏာပိုင်တွေစစ်ဆေးနေတယ်လို့မိုဂဒီရှုရဲဌာနချုပ်အကြီးကဲဘုံမှုကြီးဘရှာအပ်ရှာကက်ပတီက VOA ဆိုမာလီယာဌာနကိုပြောပါတယ်။အာရှဘပ်စစ်သွေးကြွအုပ်စုကသူတို့တိုက်ခိုက်ခဲ့တာလို့ထုတ်ဖော်ပြောဆိုထားပါတယ်။အသေးခံဘုံခွဲသမားကစိတ်ကမ်းအပြင်ဘက်ကလုံချိုရေးဂိတ်စီကိုကားမောင်းဝင်ခဲ့တာလို့အာရှဘပ်အဖွဲ့ကပြောဆိုပါတယ်။ဒါပေမဲ့မျက်မြင်တွေ့သူတွေကတော့ဒါဇင်နဲ့ချီးတဲ့စိတ်ကမ်းလုံသားတွေနဲ့ဝန်ထမ်းတွေအလုပ်ကိုရောက်ပြီးတော့တန်းစီနေချင်းစိတ်ကမ်းရဲ့အကောက်ခွန်ယုံနာမှာကုန်တင်ကားနဲ့ထောင်ထားတဲ့ဘုံပောက်ကွဲတဲ့ကဲရာလို့ပြောဆိုကြပါလေအခုပောက်ကွဲမှုဖြစ်တဲ့မိုဂဒီရှုပင်လယ်ဆိပ်ကမ်းကတော့တူရကီကမ္ပဏီအယ်ဘရက်ကစီမံခန့်ခွဲတာဖြစ်ပြီးတော့ပောက်ကွဲမှုအတွင်းတူရကီနိုင်ငံသားတွေထိခိုက်ဒဏ်ရာရမှုရှိမရှိကိုတော့မသိရသေးပါဘူးရှင
်နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းကခရစ်ယာန်ဖျားချောင်းအမှုပြိုချတာကြောင့်အနည်းဆုံးလူ60သေဆုံးခဲ့ရပြီးအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်ရေးလှုပ်သားတွေဆက်လက်ရှာဖွေနေပါတယ် ဥရုမြို့ကဆောက်လက်စာရေနာဘိုင်ဘယ်ဖျားချောင်းမနေ့စနေနေ့ကအမိုးပြိုကျချိန်မှာလူတွေရာနဲ့ချီပြီးရှိနေကြတာဖြစ်ပါတယ်။မတော်တဆမှုအတွင်းအနည်းဆုံးလူ60လောက်သေဆုံးခဲ့တယ်လို့သတင်းတွေမှာရေးသားဖော်ပြကြပေမဲ့ဒေသဆိုင်ရာရဲဌာနကတော့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေဆဲမလို့ထိခိုက်ဒဏ်ရာရမှုအရေးအတွက်ကိုအတိမပြုနိုင်သေးဘူးလို့ပြောဆိုထားပါတယ်။ပြိုကျချိန်မှာအက်ကွာအီဘွန်းပြည်နယ်အုပ်ချုပ်ရေးမှူးဥဒွန်းအမ်ယူအယ်နဲ့အတူဒေသန္တရအစိုးရဝန်ထမ်းတွေအတော်များများရှိနေကြတာပါ။အုပ်ချုပ်ရေးမှူးကတော့ထိခိုက်ဒဏ်ရာမရဘဲလွတ်မြောက်ခဲ့ပါတယ်။ဖျားဝတ်ပြုတ်နေသူလူအုပ်ပေါ်ကိုအမိုးပြိုကျတာနိုင်ဝက်လောက်ကြတယ်လို့လည်းလွတ်မြောက်လာပြီးစေယုံတက်နေရသူတဦးကပြောပါတယ်
။မနေ့စနေနေ့ကကင်ညာနိုင်ငံနောက်လေပိုင်းနေဗာရှမြောက်ဖက်10ကီလိုမီတာလောက်ကွာမှရှိတဲ့နိုင်ရိုဘီနေဗာရှဝေးပြေးလမ်းမကြီးပေါ်မှာလောင်စာစီသေးတဲ့ယင်းနဲ့တခြားမော်တော်ယာဉ်တချို့တိုက်မိတဲ့အတွက်မိကြီးကျဲလောင်ကျွမ်းခဲ့လို့လူ33ယောက်သေဆုံးပြီးအများပြားဒဏ်ရာရခဲ့ပါတယ်။အခုချိန်ထိသေဆုံးသူဥယျာဉ်များတဲ့များနေစေဖြစ်ပါတယ်။လောင်စာစီသေးတဲ့ယင်းနေနဲ့တိုက်ခိုက်မှုဖြစ်တဲ့အချိန်ကဒီလမ်းမကြီးပေါ်မှာရှိမနေသင့်တာကြောင့်အခုဖြစ်ပွားတဲ့သေဆုံးမှုတွေတာဝန်ရှိပြီးတော့သက်ဆိုင်ရာအေဂျင်စီတွေကယင်းစည်းကမ်းကိုတိတိကျကျအရေးယူဆောင်ရွက်သင့်တယ်လို့သမ္မတကပြောဆိုလိုက်ပါတယ
်။နောက်ဆုံးရသတင်းတွေကိုမသိငီထိုင်နဲ့မမိုးဖြူတို့ပြောပြပေးကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုအရင်ဆုံးတော့ဘကိုးတိုင်းဘက်မှာမူရစီဝါဖန်စီရမိတဲ့အကြောင်းကိုတင်ပြပေးပါမယ်။ဘကိုးတိုင်းပန်းတောင်မြို့နယ်အထွက်ဒီပန်းတောင်တောင်ကုတ်လမ်းမှာစိတ်ကြွဆေးပြားအလုံးရေ15သန်းခန့်ကိုဘကိုးတိုင်းရဲတပ်ဖွဲ့တွေကဖန်စီရမိခဲ့ပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ပကိုးတိုင်းဘက်ကနေရခိုင်ပြည်နယ်ဘက်ကိုထွက်တဲ့ဗဒောင်းမြို့နယ်ညောင်ချေတောက်အုပ်စုစမ်းပက်လက်ကျေးရွာအနီးမိုင်းတိုင်အမှတ်29မိုင်နှစ်ဖာလုံးဗဒောင်းတောင်ကုတ်လမ်းမှာမူရစေးဝါးတွေတင်ဆောင်လာတဲ့ကားတစီတောင်ကုတ်မြို့ဘက်ကိုမောင်းနှင်သွားတယ်ဆိုပြီးသတင်းအရရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးခဲ့တာပါစစ်ဆေးချက်အရဒီဇယ်ပီပါတွေပီနံအိတ်တွေနဲ့ထည့်သွင်းတင်ဆောင်လာတဲ့မူရစေးဝါးစိတ်ကြွစီ15သန်းလောက်ကိုဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဖမ်းဆီးစဉ်မျက်မြင်တွေ့ရှိခဲ့ရတဲ့မြို့ကန်တဦးကပြောပြပါဗျာ
။မိတာတော့ဗလောင်းမြို့နယ်ထဲမှာပဲမိတာပဲ။ပီပါဆို15လုံး။ပီပါ15လုံးမှာစီရတာကတော့ပီပါ18လုံး။18လုံးမှာဒီဇယ်အသုံးပီပါပါတယ်။ကျန်တာကအဲ့မူရစေးဝါးတွေကိုဖင်ကိုဖင်ဖောက်ပြီးရောဖင်ကနေထည့်ပြီးရောအပေါ်ကနေစီးသေးစီးပီပါကိုစီးသေးဖြန့်ထားတယ်ပေါ့နော်။ဒါပေမဲ့ပီနေက5လုံး။ပီနေက5လုံး။အဲ့ထက်မှာ तू ကသူပက်ကင်ပေါ့နော်။မိုင်းဆိုင်ဆက်ကူနဲ့ထုတ်ထားတဲ့ပက်ကင်တပေါင်းအပြားတပေါင်းနေပါလေဟာထိုက်ကောင်ကပြီပါ14လုံးမှထည့်ထားတယ်ပြီးနေအိတ်တဲ့ထုတ်ထားတဲ့ဟာတဲမှာဟောစုစုပေါင်းပါနော်စုစုပေါင်းအပြားပေါင်း15သန်းကျော်ပေါ့14သိန်း9,500ကျွန်တော်တို့အဲ့မိုင်းကင်ဆက်ကူတဲ့ထုတ်ထားတဲ့ပေကင်တွေရှိမြင်ရတယ်ဟိုတထုတ်လောက်ပဲစံတယ်ပေါက်လိုက်တယ်ပေါက်ပြီးတော့အထက်ကဟာဒီတို့ကားသမားတွေကလည်းပြောတာပေါ့တို့ကအဲ့ကားကဗျာစမ်ပလက်ဆိုတဲ့ကြီးပါဘရောင်းမြို့နဲ့စမ်ပလက်ဆိုတဲ့ကြီးပါမှာ3ရက်လောက်ရှိပြီးရက်ထားတာ
ပဲခူးတိုင်ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကတော့ဒီသတင်းမှန်ကန်ပေမဲ့နောက်ထပ်ခွင်းဆက်တွေကြောင့်အပြည့်အစုံပြောဆိုဖို့ညှင်းဆိုထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာတော့ရသိတောင်မြို့နယ်အငူမော်ပင်လယ်ကမ်းခြေမှာဆလိုက်ကိုအိတ်နဲ့မျောပါလာတဲ့စိတ်ကြွဆေး22သိန်းကိုဖမ်းဆီးမိခဲ့တယ်လို့ဩဂုတ်လ23ရက်နေ့ကလည်းမောင်တော်မြို့နယ်မှာစိတ်ကြွဆေးပြားတသိန်းခွဲကျော်ဖမ်းဆီးရမိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လ26ရက်နေ့တုန်းကတော့မင်္ဂလာတုံမြို့နယ်ဇေကဘာဝင်းအတွင်းကရပ်ထားတဲ့ကွန်တိန်နာကားအတွင်းကနေစိတ်ကြွဆေးပြား26သန်းဖမ်းဆီးရမိခဲ့ပြီးဒါဟာမြန်မာနိုင်ငံမှာအများဆုံးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဒီဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေဟာကလဒန်မြဝန်းဒေတာဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီနဲ့ဆက်ဆက်နေတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထည့်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဘက်မှာတော့ဒီနှစ်စက်တင်ဘာလ19ရက်နေ့ကစိတ်ကြွဆေးအလုံးရေပေါင်း68သိန်းကျော်ကိုမောင်တော်မြို့နယ်အုတ်သေးကျောင်းရောင်းဝယ်ရေးလုပ်နေတဲ့နေရာနဲ့လာသာရွာမှာဖမ်းဆီးမိခဲ့တယ်ဆိုပြီးမောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးကလည်းပြောဆိုထားပါတယ်။အခုဖမ်းဆီးမိတဲ့စိတ်ကြွဆေးတွေဟာလည်းရခိုင်ပြည်နယ်ဘက်ကိုသွားတဲ့ဗဒောင်းတောင်ကုတ်ကားလမ်းမပေါ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ UNODC ကကုလသမဂ္ဂရာဇဝတ်မှုနဲ့မူရစေဝါနှိမ်နင်းရေးတပ်ဖွဲ့ကတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစိတ်ကြွဆေးပြားတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။
ရှင်များရှင်လာမယ့်နှစ်ပေါင်း20အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။ မဖြစ်နိုင်ဘူးဆိုရင်တော့ဒေါအောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါတယ်အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-555ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလိမ့်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ညတရားတွေ line ဆွေးနွေးကြမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခင်းကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်တရတအားဆောင်ရွက်တဲ့အနေနဲ့ပညာရေးကဏ္ဍမှာပါပြီးနိုင်ငံတကာအဆင့်မီပုဂ္ဂလိကတက္ကသိုလ်တစ်ခုပေါ်ပေါက်လာအောင်စူးစမ်းနေသူကတော့ American ပြည်ထောင်စုနယူးယောက်ကဘတ်ပုဂ္ဂလိကတက္ကကောလိပ်နဲ့ Yale တက္ကသိုလ်မှာပညာစီးပွားခဲ့သူဒေါက်တာကျော်မိုးထွန်းပါသူဟာပါရမီတက္ကသိုလ်တည်ထောင်ဖို့ကြိုးစားနေတာဖြစ်ပြီးပထမအဆမှာလက်တွေ့အသုံးချနိုင်မဲ့အဆင့်မြင့်ပညာရေးအတွက်ပါရမီ Institute နဲ့စတင်ဖို့လုပ်နေတာပါ။ရီမန်ချက်အပြင်နဲ့ကြိုးစားနေတဲ့ဒေါက်တာကျော်မိုးထွန်းကိုဒေါခင်မြို့သက်ကတွေ့ဆုံမေးမြန်းထားပါရရှင
်။အခုလိုမျိုး VOA လာပြီးတော့ဟိုကကိုကျော်မိုးထွန်းလာပြီးတော့ဖြည့်ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ် VOA ကအခုကိုကျော်မိုးထွန်းအားဆိုလို့ရှင်ပါရမီတက္ကသိုလ်တည်ထောင်မှုအတွက်လုပ်နေတဲ့သူလို့သိထားပါတယ်ဆိုတော့ပါရမီဆိုတဲ့နာမည်လေးကိုဘာကြောင့်ရွေးတာပါလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျပါရမီဆိုတဲ့နာမည်ကိုကျွန်တော်ရွေးရတဲ့ရွေးချက်ကတော့အဓိကအဖြစ်တော့ပါရမီဆိုတဲ့အတိတ်ပဲကတော့ fulfillment ပေါ့နော်အာဆိုတဲ့အတိတ်ပဲကိုစောင့်ပါတယ်အဲ့ဒီအတိုင်းပဲကျွန်တော်တို့ဒီတက္ကသိုလ်မှာရှိတဲ့ကျောင်းသားကျောင်းသူတွေအနေနဲ့ပေါ့နော်သင်ကြားနေရင်ねဒီပါရမီတွေဖြည့်ပြီးတော့ပညာပါရမီဒါနပါရမီအာမေတ္တာပါရမီတွေဖြည့်ပြီးတော့နေတိုင်းနေတိုင်းစူးစမ်းစေခြင်းနဲ့အတိပယ်လေးနဲ့ကျွန်တော်ပေးထားခြင်းဖြစ်ပါတယ
်။ကောင်းပါတယ်။ဒါဒီရည်ရွယ်ချက်ကတော်တော်ကောင်းပါတယ်။အဲ့တော့ဒီရည်ရွယ်ချက်ပြည့်ဖို့အတွက်ပေါ့နော်။ပထမအဆုံးဟိုတက္ကသိုလ်ကြီးထူထောင်ဖို့ဆိုတာတော်တော်ကြီးကိုခက်ဟိုကကြီးမားလုံးပါတယ်။ဟိုကပန်းတိုင်ကကြီးမားလုံးပါတယ်။ဆိုတော့ဒီတက္ကသိုလ်ကြီးကိုချက်ချင်းဗမာနိုင်ငံမှာထူထောင်လို့ဖြစ်ပါမလား။ဘယ်လိုစဉ်းစားပါလဲ။အဲ့ဒါလေးပြောပြပေးပါ
။ဟုတ်ကဲ့ခင်ဗျ။အခုအနေနဲ့ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာပုဂ္ဂလိကပညာရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေမထွက်သေးပါဘူး။အဲ့ဒါတွေကိုလည်းကျွန်တော်တို့စောင့်ငိုင်းပြီးတော့ကြီးစုပြီးတော့ကျွန်တော်တို့အာလှုပ်ရှားနေရပါတယ်။ဒီပုဂ္ဂလိကတက္ကသိုလ်ကြီးကျွန်တော်ထောင်ကျင်တဲ့ဟာကတော့ not for profit အကျိုးမြတ်မရှာတဲ့တက္ကသိုလ်ပေါ့နော်။ဒီလိုမျိုးတက္ကသိုလ်မျိုးထောင်တာဒီမြန်မာနိုင်ငံမှာမရှိသေးပါဘူး။မရှိသေးတဲ့အတွက်ကြောင့်မလို့ဒီတက္ကသိုလ်ကြီးဖြစ်ပေါ်လာဖို့အတွက်ထောက်ပံ့ပေးတဲ့လူတွေကိုလည်းကျွန်တော်လိုက်ရှာနေတော့မှာပဲအခက်ခဲတွေလည်းအများကြီးပဲရှိပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာတက္ကသိုလ်အားဖြင့်เนาะတက္ကသိုလ်နဲ့ဒီကောလိပ်တွေပေါ့နော်အားလုံးစုစုပေါင်းက150ကျော်ရှိပါတယ်အဲ့ဒီမှာမှကိုကျော်မိုးထွန်းတို့တည်ထောင်မဲ့ဒီတက္ကသိုလ်ပေါ့နော်ပါရမီတက္ကသိုလ်ကိုလူတွေစိတ်ဝင်စားလာမယ်လို့ဘယ်လိုလုပ်ညွှန်းနေထားပါလဲအဲ့ဒါလေးပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့တက္ကသိုလ်အများစုသည်ဒီကျွန်တော်တို့စေတန်းပြီးတာနဲ့ကျောင်းသားကျောင်းသူတွေဒီစေတန်းအမှတ်နဲ့မူတည်ပြီးတော့ကျောင်းထဲကိုဝင်ရပါတယ်တချို့လူတွေဆိုလဲစိတ်မဝင်စားဘဲနဲ့လေ့လာနေရတဲ့သူတွေအများကြီးပဲရှိပါတယ်ကျွန်တော်တို့ပါရမီတက္ကသိုလ်ရဲ့ထူးခြားချက်တစ်ခုဒီပထမနှစ်နှစ်မှာကတည်းကကျောင်းသားကျောင်းသူတွေကိုဘာသာရက်ဘောင်းဆိုအများကြီးပဲရွေးချယ်ပိုင်ခွင့်ပေးထားပါတယ်အမှန်တကယ်ဆိုရင်လဲဘာသာရက်အများကြီးပဲကျောင်းသားတွေအကုန်လုံးလေ့လာပြီးတော့မှပထမနှစ်နှစ်မှာဒီလိုမျိုးလေးလာပြီးတော့မှတတိယနှစ်နဲ့သရုပ်ဒတ်နှစ်မှာကိုမေဂျာကိုယူပြီးတော့မှဒီမေဂျာနဲ့ပတ်သက်တဲ့အတန်းတွေကိုယူရပါမယ်။အဲ့တော့ဒီမြန်မာနိုင်ငံတက္ကသိုလ်တွေနဲ့တော့ပုံစံလေးကွဲနေပြီးတော့ထူးထူးခြားခြားလေးရှိနေတာကိုတွေ့ရပါလိမ့်မယ
်။ဟုတ်တယ်။အဲ့တော့ဒီတက္ကသိုလ်ထူထောင်မယ်ဆိုတော့เนาะဒီတက္ကသိုလ်တွေမှာရှိတဲ့ဂဝင်အင်္ဂါရက်တွေနဲ့ပြည့်စုံအောင်လို့လုပ်နိုင်မယ်လို့ထင်ပါလား
။ဟုတ်ကဲ့။အဲ့ဒါကိုလည်းကျွန်တော်စူးစမ်းနေပါတယ်။လုပ်နိုင်အောင်လို့လည်းကျွန်တော်တို့ဒီကဒီ American ပြည်ထောင်စုကကောလိပ်တွေတက္ကသိုလ်တွေနဲ့လဲကျွန်တော်တို့ချိတ်ဆက်ပြီးတော့လဲလှုပ်ဆောင်နေပါတယ
်။ဆရာပထမအဆုံးတက္ကသိုလ်အနေနဲ့ပဲပေါ့နော်ဒီမှာတက္ကသိုလ်တွေဆိုလို့ရှင်ဘာသာရက်ဘောင်းဆောင်သင်ပြီးတော့မှဒီတက္ကသိုလ်လို့သူတို့ခေါ်ကြပါတယ်။ဆရာကိုကျော်မိုးထွန်းတို့တက္ကသိုလ်ဆိုပထမအဆုံးပါရမီတက္ကသိုလ်အနေနဲ့သွားမှာလားဒါမှမဟုတ်လို့ရှင်ပေါ့နော်အခုလိုမျိုးစပြီးတော့အစပြိုးတဲ့အချိန်မှာဘယ်လိုပုံစံနဲ့သင်ဖို့လို့ရည်ရွယ်ထားပါလဲ
။ဟုတ်ကဲ့ခင်ဗျကျွန်တော်တို့ကျွန်တော်ပေးခြင်းတဲ့ပညာရေးမျိုးကတော့ liberal education ပေါ့နော် ตุ๊ดะส่งเนี่ยอนุไวษาตึกปันปัญญาเยลูกจนว่าตื่นหลวงบาตาเปลี่ยนหน้าบาเรดีปัญญาเยမျိုးอ่ะကျွန်တော်မြန်မာနိုင်ငံမှာလူအများစုမသိပါဘူးမသိတဲ့အတွက်ကြောင့်မလို့ဒီပညာရေးမျိုးကိုလူအများစုသိလာအောင်လို့ကျွန်တော်ကပါရမီတက်ကတူကြီးမစခင်ပါရမီ Institute ဆိုတဲ့ဟာလေးနဲ့ကျွန်တော်စပြီးတော့လုပ်ဖို့ရည်ရွယ်ထားပါတယ်ဒီပါရမီ Institute မှာမြန်မာနိုင်ငံကတက်ကတူကနေပြီးတော့ဘွဲရထားတဲ့ចောင်းသားចောင်းသူတွေကိုကျွန်တော်ဒီတုဒ္ဒဆုံနဲ့အနုဘိဇာသိပ်ပံပညာရေးကို၄လတာပေးဖို့ကျွန်တော်တို့ရည်မှန်းထားပါတယ်ခင်ဗျာ
ဆရာဒီတက်ကတူမှာပေါ့နော်တက်ကတူမှာတက်ကတူတစ်ခုတည်ထောင်ဖို့ဆိုတာမလွယ်ပါဘူးတော့သူ့မှာတကယ်ကုန်ကျစရာအများကြီးရှိပါတယ်ဒီចောင်းဆရာတွေကိုဒီဟိုကလာကပေးဖို့ကအဆပေါ့နော်ဒီနေမီဒီတက် building ကြီးအဆအူတည်ဆောက်ဖို့နောက်အများကြီးငွေကြေးအနောက်ကနေတော့လိုက်ရပါတယ်တက်ကတူတည်ထောင်ဖို့ဆိုတာဆိုတော့ဒီလိုငွေကြေးမျိုးပေါ့နော်ဟိုလက်ထဲမှာရှိထားပြီလားလက်ထဲရှိတာကြောင့်ဒီတက်ကတူကိုထူထောင်ဖို့လုပ်တာလားအဲ့အနောက်ပိုင်းကငွေကြေးထောက်ပံ့မှုနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ငွေကြေးထောက်ပံ့မှုနဲ့ပြောရင်တော့ကျွန်တော်ကမြန်မာနိုင်ငံမှာအခုရှိနေတဲ့အောင်မြင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်ကဒီလိုမျိုးတက်ကတူမျိုးဖြစ်လာဖို့ကျွန်တော်ကသူတို့အားသူငုံဆိုင်ထောက်ပံ့စေလိုတယ်။ဘာကြောင့်လဲဆိုတော့ဒီတက်ကတူကနေပြီးတော့ပေါ်ပေါက်လာမယ်လူငယ်ကျောင်းသားကျောင်းသူအောင်မြင်တဲ့သူတွေဒီလေဒီစီးပွားရေးလုပ်ငန်းနေမှာပဲပြန်ပြီးတော့ဝင်ပြီးတော့လုပ်တဲ့သူတွေလည်းဖြစ်လာမယ်။နိုင်ငံရဲ့တာဝန်ဝင်နဲ့ထမ်းဆောင်တဲ့သူတွေလည်းဖြစ်လာမယ်။NGO အပိုင်းပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီမှာဝင်ပြီးတော့လုပ်မဲ့သူတွေလည်းဖြစ်လာမယ်အဲ့တော့သူတို့တွေနဲ့လည်းပြန်ပြီးတော့ဒီအစ်မပညာရေးကိုထောက်ပံ့ပေးစေလို့ပေးစေချင်ပါတယ
်မြန်မာနိုင်ငံအတွက်ကိုဒီဟိုကလှုပ်ရှားချမ်းမဲ့ပညာသင်ချမ်းမဲ့လူငယ်တွေအတွက်မြန်မာနိုင်ငံတည်းကလူတွေကပဲထောက်ပံ့ဖို့ပေါ့နော်အ
ဲ့ဒါကိုပ
န်းကြတာပေါ့
ဟုတ်ကဲ့ခင်ဗ
ျအခုတကယ်တက္ကသိုလ်မှာဆိုလို့ရှင်တက္ကသိုလ်တစ်ခုမှာ तू ကဘွဲ့ဒီဂရီပေးတာအဓိကအရေးကြီးပါတယ်ဆိုတော့ဒီဘွဲ့ဒီဂရီကိုအတိအမှတ်ပြုတာနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါမြန်မာနိုင်ငံအစိုးရမှာအခုကဒီတက္ကသိုလ်တွေဟိုပုဂ္ဂလိကတက္ကသိုလ်တွေအတွက်ပေါ့ဘာမှဥပဒေပြဋ္ဌာန်းထားတာမျိုးတွေမရှိသေးပါဘူးဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ accreditation ပေါ့နော
်တက
ယ်တမ်းဒီလူတိုင်းကဘွဲ့ဒီဂရီရအောင်ပေးနိုင်တယ်ဆိုတာမျိုးဖြစ်အောင်ဟိုဘယ်လိုမျိုးလုပ်ဖို့အစီအစဉ်ရှိပါလဲပြောပြပေးပ
ါဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီ accreditation နဲ့ပတ်သက်ပြီးတော့ပေါ့နော်ဥပဒေတွေလည်းမရှိသေးပါဘူး။ပုဂ္ဂလိကတက္ကသိုလ်နဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေလည်းမရှိသေးပါဘူး။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီ Private Education Act ပေါ်မှာမူတည်ပြီးတော့လှုပ်ရှားရမှာအများကြီးပဲရှိပါတယ်။ဒါအဲ့မတိုင်ခင်မှာဒီမဲ့ကျွန်တော်ဘက်ကကျွန်တော်ဒီ American ပြည်ထောင်စုမှာလာပြီးတော့ကျွန်တော်ပညာသင်ခဲ့တာလည်းကျွန်တော်ကိုယ်နဲ့သင်ကြားခဲ့ပါတယ်ပထမ၄နှစ်မှာလဲ bachelor degree နဲ့နောက်ထပ်၅နှစ်မှာလဲ phd ပေါ့နော်အဲ့ဒီအကုန်လုံးမှာလဲကျွန်တော်ပညာသင်ဆုနဲ့ကျွန်တော်သင်ခဲ့ပါတယ်ဒီတိုင်းမှာကျွန်တော်ညီငယ်ညီမငယ်တို့ကျွန်တော်ဒီလိုမျိုးတွေရစေချင်ပါတယ်ဒီလိုမျိုးဒီကျွန်တော်တက်ခဲ့တဲ့တက္ကသိုလ်မှာပေါ့နော် bachelor degree တက်ခဲ့တဲ့တက္ကသိုလ် board college at simon's rock လို့ခေါ်ပါတယ် board college ရဲ့အခွဲပါပဲအဲ့ဒီ college နဲ့လဲကျွန်တော်မနေရပဲစကားပြောခဲ့ပါတယ်သူတို့တွေအနေနဲ့လဲကျွန်တော်လုပ်တဲ့ဟာတွေကိုအားပေးတဲ့အနေနဲ့ကျွန်တော်တို့ဒီပါရမီတက်ကတူမှာ now board requirements တွေပေါ့နော်ကိုသာဖြည့်နိုင်နေဆိုရင်ဒီကျောင်းသားတွေဒီ bachelor degree လဲ board ကနေရတဲ့ bachelor လဲရပါမယ်ကျွန်တော်တို့ပါရမီကနေပြီးတော့ now ဒီပညာရေးမူအရသတ်မှတ်ထားတဲ့ပုံစံနဲ့ဝင်တဲ့ပါရမီတက်ကတူရဲ့ဘွဲ့ကိုလဲသူတို့စုခုရရှိမှာဖြစ်ပါတယ
်ဒီတက်ကတူပါရမီတက်ကတူလေးကိုဘယ်နေရာမှာဖွင့်မယ်လို့ရည်ရွယ်ထားပါလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့အနေနဲ့အခုရည်ရွယ်ထားတာကတော့ဒီပါရမီတက်ကူတူဒီဒီအလူရှင်တွေကနေပေါ့အများကြီးဇေယျနေကျွန်တော်တို့ကလည်းအလူခံကောက်ပြီးတော့လဲလုံးဝမှာဖြစ်တယ်လို့နိုင်ငံတော်အစိုးရဘက်ကလည်းတက်နိုင်တဲ့လောက်ကျွန်တော်တို့လိုမျိုးအကျိုးမြတ်မရှာတဲ့တက်ကူတူမျိုးလှုပ်ချင်တဲ့လူတွေကိုလဲကူညီထောက်ပံ့ပေးပါလို့ကျွန်တော်ကတောင်းဆိုလိုပါတယ်အဲ့တော့အဓိကအနေနဲ့ကတော့မြေပေါ့နော်မြေက1က50 100လောက်လိုတဲ့မြေကိုကျွန်တော်တို့လိုမျိုးအကျိုးမြတ်မရှာတဲ့အကြောင်းနေတက်ကူတူတွေကိုချပေးဖို့ကျွန်တော်တောင်းဆိုလိုပါတယ်ခင်ဗျာ
အခုလောလောဆယ်ကတက်ကတူမဖွင့်ခင်ပေါ့နော် institution အနေနဲ့သွားမယ်လို့စောစောကိုကျော်မွန်းထွန်းပြောပါတယ်အဲ့တော့ဘယ်နေရာမှာသင်မလဲလူတွေသိအောင်ပေါ့နော
်
ဒီမြန်မာနိုင်ငံသားတွေသိအောင်ဘယ်နေရာမှာများဒီတက်ကတူဟိုတက်ကတူမတိုင်ခင်ဖွင့်ထားတဲ့ institute လေးဖွင့်မယ်အဲ့ဒါလေးပြောပြပေးပါ
ဒီ institute ကတော့ကျွန်တော်ဒီ January 2019မှာစပါတော့မယ်နေရာကတော့ကျွန်တော်ဒီရွှေကုန်းပလာဇာရွှေကုန်းနိုင်တဲ့ကဘာရေးဖျားလမ်းဇုံတောင်းပေါ့နော်ရွှေကုန်းပလာဇာသုံးလွှာမှာ ဖွင့်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်ဟု
တ်ကဲ့
ចောင်းသားတွေကတော့မြန်မာတက္ကသိုလ်ကနေပြီးတော့ဘွဲရထားတဲ့ចောင်းသားတွေចောင်းသူတွေကိုအဓိကဦးစားပေးပြီးတော့ကျွန်တော်တင် जा ပေးသွားမှာဖြစ်ပါတယ
်ဟောဆရာဘွဲရပြီးသားចောင်းသားကိုတခါ institute မှာတင်ပေးပြီးတော့မှတခြားနိုင်ငံရခြားမှာပညာသင်ဆက်ပြီးတော့လှမ်းရမယ်သဘောပေါ့နော
်ဒီចောင်းသားတွေကျွန်တော်တို့ institute မှာတက်တဲ့ចောင်းသားចောင်းသူတွေကိုလည်းကျွန်တော် certificate ပေးပါမယ်ဒီ certificate ကလည်းBard College နဲ့ Parmi Institute နဲ့ပေါင်းပြီးတော့ပေးမယ် certificate ဖြစ်ပါတယ်။ဒီကျွန်တော်တို့ institute မှာပွဲရတဲ့ကျောင်းသားကျောင်းသူတွေကိုကျွန်တော်တို့အနေနဲ့ဒီရန်ကုန်ပဲဖြစ်ဖြစ်ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့ကုမ္ပဏီတွေ NGO တွေမှာကျွန်တော်တို့က job တွေအနေနဲ့ပေါ့နော်အလုပ်ခွင်အနေနဲ့လည်းပြန်ပြီးတော့ကူညီပြီးတော့placement တွေလုပ်ပေးသွားပါမယ်။တချို့ bachelor ရတာပြီးတဲ့ចောင်းသားတွေဆိုရသည်ဟို US တို့ UK တို့ Australia တို့မှာလည်း master degree တက်ချင်တဲ့ចောင်းသားចောင်းသူတွေလည်းရှိပါတယ်။အဲ့တော့သူတို့တွေကိုလည်းကျွန်တော်တို့ဒီ Parmi Institute ကနေပြီးတော့ဒီလျှောက်တဲ့အခါမှာအကုန်လုံးကူညီပေးသွားဖို့ရည်ရွယ်ထားပါတယ
်။ဟုတ်။ဒါဆိုလို့ရှင် Parmi Institute ကနော်ရထူကြချက်ကဆိုလို့ရှင်အခုလက်ရှိဖွင့်ထားတဲ့မြန်မာနိုင်ငံတက္ကသိုလ်တွေနဲ့ရှင်လိုက်လို့ရှင်သူကလည်းတက္ကသိုလ်တစ်ခုအနေနဲ့ဖွင့်မယ်အခုတော့မဖွင့်သေးဘူးပေါ့နော်ဒီမဖွင့်ခင်မှာတက်မဲ့သူတွေဆိုလို့ရှင်နိုင်ငံရခြားကပညာရေးကိုမီးဆန်းကြည့်နိုင်မဲ့သဘောပေါ့နော
်ဟုတ်ပါတယ်ခင်ဗျ
ဆိုတော့အဲ့လိုမျိုးသဘောဆိုလို့ရှင်ဟိုသင်ကြားမဲ့ဘာသာရပ်ပေါ့နော်ဘယ်ဘာသာရပ်တွေသင်ကြားမလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ကတော့ဓာတုဗေဒနဲ့ကျွန်တော် PhD ယူခဲ့တဲ့အတိုင်းကျွန်တော်ကတော့ဒီinstitute မှာသင်မဲ့တဲ့မှာတော့ကျွန်တော်အနေနဲ့ science ကိုကျွန်တော်သင်ပေးသွားပါမယ်နောက်တဲ့ဘာသာရပ်၃ခုရှိပါသေးတယ်တခုကတော့ global economics ပေါ့နော်ဘောဂဗေဒနဲ့ပတ်သက်ပြီးတော့ဘာသာရပ်တခုသင်ကြားပေးသွားပါမယ်ဒုတိယတခုကတော့political science နဲ့နိုင်ငံရေးသိပ္ပံနဲ့ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘာသာတခုသင်ကြားပေးသွားပါမယ်နောက်တတိယတခုကတော့humanities ပေါ့နော်ဝိဇာမှာဘွေးစားဘာသာရက်တွေတည်းရနဲ့တခုကိုသင်ကြားပေးသွားမှာကျွန်တော်နဲ့ဆိုတော့အားလုံး၄ဘာသာပေါ့
၄ဘာသာ
ဟုတ်ကဲ့ခင
်ဗျဆိုတော့ဒီတက္ကသိုလ်တခုမှာ तू ကတကယ်တမ်းသူ့ကိုယုံကြည်တဲ့ board of trustee ဆိုတာရှိပါတယ
်ဆိ
ုတော့ဒီ trustee တွေထဲမှာပေါ့နော်အခုလူတွေများစိတ်ဝင်စားမဲ့လူပေါ့နော်ဘယ်သူတွေများရထားပါပြီလဲဘယ်သူကများတာဝန်ခံဖို့ရှိပါလဲ
ဟုတ်ကဲ့ခင်ဗျ board of trustees ကကျွန်တော်တို့တက္ကသိုလ်တခုမှာဆိုအရင်အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာboard တွေဒီကောင်းကောင်းရက်တည်နိုင်တဲ့ board တွေမရှိသေးပါဘူးကုမ္ပဏီတွေမှာတော့ board of directors တွေကတော့ရှိပါတယ်ဒါပေမဲ့ NGO နဲ့ပတ်သက်ပြီးတော့ not for profit နဲ့ပတ်သက်ပြီးတော့ board ထောင်ပြီးပြီဆိုအဲ့ board အများစုကဒီ non functional အလုံးမလုပ်တဲ့ board တွေဖြစ်ပါတယ
်အဲ့တော့ parmi track ကဘယ်လိုမျိုးလူတွေများရွေးထားပါလဲ
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်က board ကိုမရွေးသေးပါဘူးဘာကြောင့်လဲဆိုရွေးရင် NA များလို့ပါ board ရွေးပြီးပြီဆိုရင်သူတို့ဒီ authority အပြည့်ရှိပါတယ်အဲ့တော့သူတို့ဒါတင်ကျွန်တော်တို့ရဲ့ဒီ liberal education ကိုဘာလို့တည်းမှာယုံကြည်မှုမရှိဘူးဆိုရင်နောက်ပိုင်းမှာတက္ကသိုလ်ကြီးကရင်းရိုင်နိုင်သွားတာပါရင်းရိုင်နိုင်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ဒီ institute နဲ့ဆက်ပြီးတော့ institute တဲ့မှာဘယ်သူတွေဒီကျွန်တော်တို့ရဲ့ mission နဲ့ vision တွေတဲ့မှာကိုက်ညီတယ်လဲဆိုတော့ကျွန်တော်ရင်းဆုံးစီစစ်ပြီးတော့ရွေးချယ်သွားဖို့ရည်ရွယ်ထားပါတယ
်ဆိုတော့ဒီတက္ကသိုလ်ကြီး parmi တက္ကသိုလ်ဖွင့်ဖို့အတွက်ကအလုံးအခုမှခဏဦးအစပြိုးတဲ့အဆင့်ပေါ့နော
်ဟုတ်ပါတယ်
ဒီလိုအစပြိုးတဲ့အဆင့်ဆိုတာတကယ်တမ်းတော့တာဝန်ကမသေးလှပါဘူးဒီလိုတာချိမတဲ့တာဝန်ကြီးကိုထမ်းပြီးတော့ပေါ့နော်မြန်မာနိုင်ငံကပညာရေးတိုးတက်အောင်လို့ရည်ရွယ်ချက်နဲ့လုပ်နေတဲ့ကိုကျော်မိုးထွန်းအခုလိုမျိုး VOE မှာလာရောက်ပြီးတော့ဖြည့်ဆို့ပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကန်ကိုနားဆင်နေကြတာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်ကိုည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်ရပါမယ်ဒါတွေမတိုင်ခင်တော့အခုအရင်ဆုံးမြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ပေးပါမယ်မှတ်အေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ Facebook ရဲ့ VOA မြန်မာစာမျက်နှာပေါ်ကသောရရှင်ရဲ့မှတ်ချက်တွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်မြန်မာတိချစ်သောရရှင်တွေအတွက်လည်းမေတ္တာဒေးလက်ဆောင်အဖြစ်နဲ့မြန်မာသတင်းတွေတစ်ပုတ်ကိုထုတ်လွှင့်ဖြောပြပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တို့ရဲ့စာကိုပထမဦးဆုံးဖော်ပြပေးသွားခြင်းပါတယ်။
တဲ့င်းတွေကိုနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့ပြည်ပရောက်နေတဲ့ကျမတို့လိုမြန်မာတွေအတွက် VOA ကအထူးလိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ကိုမမြင်ရမတွေ့ရမကြားရမသိရတဲ့အရာတွေအားလုံးကို VOA သတင်းကတဆင့်ကြားရမြင်ရတွေ့ရမလို့ပါ။ဒါကြောင့်မို့အထူးကိုဝမ်းသာပီတိဖြစ်ရပါတယ်ရှင်။
ဟုတ်ကဲ့ပါမနီလာမြေ VOA ကိုအခုလိုအမြဲတမ်းအားပေးရဆလို့အထူးကျေးဇူးတင်ပါတယ်နော်ကျွန်တော်တို့ VOA ကနေပြီးတော့နေ့စဉ်ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်တစ်နေ့ကို3ချိန်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ညနေ9နာရီတိုင်းမှာထုတ်လွှင့်ပေးနေပါတယ်24နာရီပတ်လုံးလဲပြန်ပြီးတော့ထုတ်လွှင့်အစီအစဉ်တွေကိုဖမ်းယူပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်နောက်ပြီးတော့ဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းမှာတော့ည10နာရီနဲ့နောက်တစ်နေ့မနက်9နာရီအချိန်ဒီမှာကျမတို့ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Facebook စာမျက်နှာပေါ်မှာလည်းကျမတို့ဒီရေဒီယိုအစီအစဉ်တွေကိုရောဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ကျမတို့ရဲ့သတင်းတွေကိုလည်းအဲ့ဒီ Facebook စာမျက်နှာပေါ်မှာပဲလွယ်လွယ်ကူကူဖတ်ရှုလို့ရပါတယ်နော်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်အဖွာလင်ဆိုတဲ့သောရရှင် VOE Facebook စာမျက်နှာပေါ်မှာရေးလာတဲ့မှတ်ချက်လေးတစ်ခုကိုလည်းဝေမျှပေးသွားခြင်းပါတယ် VOE အစီအစဉ်တွေအတွက်သူကကျေးဇူးတင်ပါတယ်လို့ဆိုလာတာပါ
VOA သတင်းဌာနဟာမြန်မာပြည်သူပြည်သားတွေအတွက်နိုင်ငံရေးအသိအမြင်နဲ့မြန်မာတို့ကမ္ဘာကြီးနဲ့ခေတ်နောက်မကျစေဖို့ရသမျိုးစုံစီစဉ်ပေးနေတဲ့အဝေးရောက်မျိုးချစ်မြန်မာပေပဲဖြစ်ပါတယ်။ဝန်ထမ်းအားလုံးရဲ့ချိုမိန်တဲ့အတန်နဲ့ခိုင်မာတိကျတဲ့သတင်းအမှန်တွေကိုထုတ်လွှင့်တာကြောင့်ညတိုင်းနားဆင်နေပါတယ်။ Facebook ပေါ်မှာလည်း VOA စာမျက်နှာကိုကြည့်ဖြစ်ပါတယ်။အေးတနာကျော်ကိုကြေးတနာအော်လို့ခေါ်တတ်တဲ့ဦးကျော်စံတာကိုအထူးသတိရမိပါကြောင်းပါခင်ဗျာ။
ဟုတ်ကဲ့ပါဦးကျော်စံတာကလည်းအထူးသတိရနေတယ်လို့ပြောပေးပါဆိုပြီးတော့တေချာမှာပါတယ် Facebook စာမျက်နှာပေါ်မှာ VOA နဲ့ပတ်သက်ပြီးတော့အခုလိုမှတ်ချက်ရေးပေးလာတာကိုလည်းကျေးဇူးအထူးပါလို့ပြောချင်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းလူများစိတ်ဝင်စားတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ VOA သောရရှင်နေမှတ်ချက်ရေးလာကြတာကိုလည်းအခုဆက်ပြီးတော့ပြောပြပေးချင်ပါတယ်ရှင်ကျမတို့ VOA ကနေပြီးတော့ထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီမလေးရှားကိုအလုသမားဆေးလွတ်မှုခေတ္တရပ်ဆိုင်မယ်ဆိုတဲ့သတင်းပေါ်မှာသောရရှင်နေတော်တော်လေးကိုအုတ်အကျွန်းနဲ့တုံ့ပြန်ရေးကြတာဖြစ်ပါတယ်မလေးရှားနိုင်ငံကိုမြန်မာအလုသမားတွေဆေးလွတ်တာကိုဒီဇင်ဘာလ6ရက်နေ့ကစပြီးတော့ခေတ္တရပ်ဆိုင်မယ်လို့မြန်မာအစိုးရအလုသမားဝန်ကြီးဌာနကပြည်ပအလုအကန့်ဝန်ဆောင်လုပ်ငန်းရှင်တွေကိုအသိပေးကြေညာသွားတာပါမလေးရှားနိုင်ငံမှာဖြစ်ပွားနေတဲ့မြန်မာနိုင်ငံကလူမျိုးရေးတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့သူတို့မကြေမနက်ဆန္ဒပြကြတာနဲ့ပတ်သက်ပြီးတော့အခုလိုမျိုးအလုသမားဆေးလွတ်မှုကိုမြန်မာနိုင်ငံကနေပြီးတော့ခေတ္တရပ်ဆိုင်ထားမယ်ဆိုပြီးတော့အစိုးရကအကြေညာခဲ့တာဖြစ်ပါတယ်ဒီကိစ္စကြောင့်ဘလို့ရိုက်ခတ်မှုတွေရှိလာနိုင်လဲဆိုတာအခုတကယ်လက်တွေ့မသိရသေးခင်မှာတော့ကျွန်တော် Facebook ပေါ်ကသတင်းအောက်မှာပဲတော်တော်လေးကိုရိုက်ခတ်မှုများသွားခဲ့ပါတယ်နော်သောရရှင်တယောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာတာကတော့
မလေးရှားမှာအလုလုခွင့်ခေတ္တယာယီရပ်ဆိုင်ထားတာမမှားပါဘူးဒါပေမဲ့လက်ရှိအစိုးရကနေထိုက်တဲ့နဲ့လုံအားကရရှိရေးနဲ့အလုတ်ကင်အခွင့်အလမ်းရရှိရေးကိုပါတဘာတဲ့ဆောင်ရွက်ပေးပါ
ဒီမှာဒီတော်ရရှင်ကမလေးရှားအလုံးလောက်ကိုင်းခွေခိတယာယီရဆိုင်ထားတယ်လို့သူရဲ့မှတ်ချက်မှာပြောထားပါတယ်ဟုတ်ကဲ့ပါတကယ်တမ်းကျတော့မလေးရှားအလုံးလောက်ကိုင်းခွေကိုခိတယာယီရဆိုင်ထားတာမဟုတ်ဘဲနဲ့အခုမလေးရှားကိုနောက်ထပ်ဆေလွတ်မဲ့ဒီနှစ်ဖက်အစိုးရသဘောတူညီမှုနဲ့ဆေလွတ်ဖို့ကိစ္စကိုခိတယာယီရဆိုင်ထားတာဖြစ်ပါတယ်မလေးရှားမှာရောက်နေတဲ့အလုံးသမားတွေအတွက်ကိုခိတအလုံးလောက်ကိုင်းခွေရဆိုင်တာမဟုတ်ပါဘူးရှင်ဒီကိစ္စရှင်းဖို့လိုပါတယ်နော်ဒီမှာတော်ရရှင်ရဲမာနီကတော့ဒီတစ်ခါတော့အစိုးရကိုချီးကျူးပါတယ်တဲ့တားသင့်တားအပ်တာကိုပိတ်ပင်လိုက်တဲ့အတွက်ပါဆိုပြီးတော့ရေးလာပါတယ်တော်ရရှင်အောင်စင်မိုးကတော့
အပီးတိုင်းလုံးဝကိုရက်ဆိုင်တင်ပါတယ်ဘာသာရေးနဲ့ပတ်သက်ပြီးတော့ခုလိုမျိုးမကြာခဏဖြစ်နေတာတွေကလုံးဝစိုးရင်စရာပါနောက်ထပ်မလေးတက်လာမဲ့သူတွေကိုကုချင်းမစားလို့မဟုတ်ပါဘူးအခုလိုမျိုးမလေးရှားခေါင်းဆောင်ကိုယ်တိုင်အပြင်းထန်ဆန္ဒဖော်ထုတ်နေတာကမလေးမှာရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်လုံးဝလုံခြုံမှုမရှိတော့သလိုဘာအာမခံချက်မှလည်းမရှိပါဘူးအခုဆိုလို့ရှိရင်မြန်မာတယုံကလည်းကြီးညာချက်ထုတ်ပြန်ပါတယ်ခုမဖြစ်သေးပေမဲ့မလေးမှာရှိတဲ့သူတွေအားလုံးအဆဆအယယာကြီးလန့်စာစားနေရပါတယ်မြန်မာနိုင်ငံသားတွေကိုနောက်ထပ်မလာစေချင်တော့ဘူးစီးပွားရေးကုချင်းမစားလို့မဟုတ်ပါဘူးဒီမှာကမလေးနိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ဒီလိုမျိုးဆန္ဒပြကန့်ကွက်နေတာတကယ်ဖြစ်လာလို့ရှိရင်မြန်မာနိုင်ငံသားတွေအတွက်အားကိုးစရာဆူလို့ကိုယ်တိုင်ပဲရှိပါတယ
်ဟုတ်ကဲ့သောရရှင်အောင်စင်မိုးကအပိတိုင်လုံးဝရက်ဆိုင်သင့်ပါတယ်လို့ပြောလာလို့တကယ်တမ်းကျတော့အဲ့ဒီမှာအလုတ်လုတ်တဲ့အလုတ်သမားတွေအနေနဲ့ကရောသူတို့မြန်မာနိုင်ငံမှာအလုတ်ကန်ရှာဖွေရတာခက်ခဲလို့သူတို့စားဝတ်နေရေးကြောင့်ဒီမလေးရှားနိုင်ငံတို့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအလုတ်လုတ်ကန်နေရတာဖြစ်ပါတယ်။ဒါကြောင့်မလို့သူတို့ကိုယ်ပိုင်ရဲ့သဘောထားဆုံးဖြတ်ချက်ကရောဘလို့ရှိသလဲဆိုတာစဉ်းစားမိပါတယ်နော်။သူတို့ကိုယ်တိုင်ကရောတကယ်ပြန်လာခြင်းလားဒါမှမဟုတ်လဲဟိုမှာပဲအဆင်ပြေသလိုဆက်ပြီးတော့အလုတ်လုတ်နေမလားဆိုတာကတော့ကာယကံရှင်ကိုယ်တိုင်ဆုံးဖြတ်မှဖြစ်မယ်ထင်ပါတယ်။တော်ရရှင်တီဟာမင်းကရော
ရခိုင်ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကရခိုင်ပြဿနာမကြခင်ရှင်းသွားပေးမယ်လို့ဂရိပေးနေတဲ့အချိန်မှာမြန်မာလူသားတွေရဲ့အလုံးနဲ့မသက်ဆိုင်ဘူးလို့တိုက်တွန်းကြင်ပါတယ်ဒီပြဿနာနဲ့နိုင်ငံပေါင်းများစွာကဆန္ဒထုတ်ဖော်နေတာကိုတွေ့ရတယ်လို့မကြခင်မှာပဲပြဿနာတွေဖြေရှင်းသွားနိုင်မယ်လို့မျှော်လင့်ပါတယ
်ဟုတ်ကဲ့ဒီသောရရှင်တီဟာမြင့်ရေးထားတဲ့အထဲမှာဆိုရင်ရခိုင်ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကရခိုင်ပြဿနာကိုမကြခင်ရှင်းသွားပေးမယ်လို့ဂရိပေးတဲ့အတွက်ကြောင့်မလို့မြန်မာလူသားတွေဘက်ကလည်းဒီကိစ္စကိုဖြေရှင်းသွားနိုင်မယ့်အချိန်ကိုအလုံးစောင့်စားနေကြဖို့ဆိုပြီးဒီသောရရှင်ရေးထားတာပါတကယ်တမ်းကျတော့ Mr. Kofi Annan ကရခိုင်ပြည်ထနာကိုရှင်းသွားပေးမယ်လို့တော့ကတိပေးသွားတာမဟုတ်ပါဘူးသူကရခိုင်ပြည်ထနာနဲ့ပတ်သက်ပြီးတော့လူမျိုးတုံးတက်ဖြတ်မှုဆိုပြီးတော့အများကဝိုင်းပြောနေကြတာတွေကိုဒီပြည်ထနာနဲ့ပတ်သက်ပြီးတော့တေးတေးချာချာလေးလာစစ်ဆေးမှုတွေမလုပ်သေးဘဲနဲ့အခုလိုမျိုးဆွတ်ဆွဲပြောဆိုတာတွေမလုပ်ကြဖို့အတွက်ပဲ Mr. Kofi Annan ပြောသွားတာဖြစ်ပါတယ်ရှင်ဒီမှာအိန္ဒိယနိုင်ငံတွေကိုတွားပြီးတော့အလုံးလုံးနေကြရတဲ့မြန်မာအလုပ်သမားတွေဘလို့နှိမ့်နှောင်မှုတွေနဲ့ကြုံနေရလဲဆိုတာနဲ့ပတ်သက်ပြီးတော့ဗာကြီးမုံဆိုတဲ့သောရရှင်တယောက်ကတော့မလေးရှားအစိုးရကိုအခုလိုရေးလာပါတယ
်မြန်မာအလုပ်သမားတွေကိုမလေးအစိုးရကဘယ်တော့မှအကာအကွယ်ပေးမှုဆိုတာမရှိတာအမှန်ပါပဲမြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အလုပ်လုပ်နေကြတဲ့သူတွေလည်းလွတ်လပ်မှုဆိုတာမရှိပါဘူးမလေးကတရားဝင်အလုပ်သမားတွေဟာ passport ကိုင်ခွင့်မရပါဘူးတထေးတွေကတင်ထားပါတယ်လမ်းသွားလို့ရင်းနဲ့တွေ့တဲ့အခါမှာ passport made to permit card special card ထုတ်ပြတာတော့အနည်းဆုံးမလေးငွေ50တော့ပေးရတာပါပဲမလေးအစိုးရရဲ့မြန်မာလူသားတွေအတွက်အကာအကွယ်ကဘယ်တော့မှမရှိဘူးဆိုတော့ပါအခုလိုအချိန်မှာတော့အကြောင်းရှိလို့အပြင်ထွက်ဖို့တော့တော်တော်လေးခက်ခဲပါတယ်မြန်မာလူသားတွေမလေးကိုအလုတ်လာလောက်ကြတာနှစ်ဦးနှစ်ဖက်အကျိုးရှိတာအမှန်ပါအခုဆိုအလုတ်လုတ်ခွင့် permit ကလည်းအရင်ကတည်းကပိုးပြီးတော့ဈေးကြီးလာပါတယ်ကျွန်တော်တို့ကတော့ကိုယ်နိုင်ငံမှာအလုတ်ကန်ရှိရင်ပြင်ကျင်တာအမှန်ပါပဲမလေးရောက်မြန်မာတွေအတွက်တော့လုံခြုံမှုကအရင်ကတည်းကပိုးဆိုးတယ်လို့ပြောကြမှာရယ်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုပဲကိုယ်နိုင်ငံမှာအလုတ်ကန်ရှိရင်တော့ဒီနိုင်ငံရဲ့ခြားဒေတာတွေကိုတွားရောက်ပြီးအလုပ်လုပ်ကင်နေရတဲ့လက်လုပ်လန်းစားအလုပ်သမားတွေအနေနဲ့တော့နေရက်ကိုပြင်ပြီးအလုပ်လုပ်ချင်တာအမှန်ပဲလို့ပြောထားပါရယ်နော်မလေးရှားရောက်မြန်မာတွေအတွက်ကလည်းလုံခြုံမှုကအရင်ထက်ပိုဆိုးလာတဲ့အတွက်ကြောင့်မလို့သူတို့တော်တော်လေးအနေကျက်နေရပြီဆိုတာကတော့အမှန်ပါရဲ့ရှင်ဒီမှာမြန်မာစာတွတ်ပြီဆိုပြီး Facebook အကောင့်ပိုင်ရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုလည်းနားဆင်ကြည့်ပါအောင်နော
်ခင်ဗျားတို့ကသာလုံလက်စားလူတွေကိုလှုပ်ဖို့ပြောနေတာမနေ့တနေ့ကမှရောက်လာတဲ့လူတွေဆိုရင်ဒီမှာသတင်းတွေထွက်နေတာပါမစ်ကတ်မပြီးဘူးဆိုလို့အခုရောက်ခုပြန်တော့မလို့ဖြစ်နေတယ်ဗျကုန်ထားတဲ့ငွေက30နဲ့ချီပြီးတော့ကုန်ထားကြတာရှိလို့ကုန်တဲ့သူတွေမဟုတ်ဘူးမရှိဘဲနဲ့သူများစီကအတိုးပေးချင်းခါပြီးတော့ကုန်နေကြရတာမအေးချမ်းသေးတဲ့အနေထားမှာတေချာရည်ရမှုမရှိဘဲနဲ့မပို့ကြပါနဲ့ဗျာတောင်းပန်ပါတယ်လာဖို့အလုတ်လက်ဆရှိနေတဲ့ညီကိုတွေလည်းမလာကြပါနဲ့ကိုချင်းစာလို့ပြောတာပါကျွန်တော်ကလက်ရှိမလေးမှာအလုတ်လုပ်နေတာပါကိုယ်တိုင်သွားမေးထားတာမဟုတ်ပေမဲ့လို့ကြားရတဲ့သတင်းတွေကအမျိုးကိုစုံလို့ဗျမကောင်းတဲ့သတင်းတွေကများပါတယ်မလာကြပါနဲ့နော
်လောလောဆယ်အခြေအနေမကောင်းလို့မလာကြပါနဲ့ဆိုလို့ဒီတော့ရရှင်ပြောသလိုပဲပတ်စံနေချင်းကတိမ်းပေါင်းများစွာအကုန်ကြခံပြီးတော့မလေးရှားကိုလာဖို့လုပ်နေတဲ့လာရောမဲ့ဆဲဆဲလူတွေလည်းဒီကိစ္စတွေကိုကြားပြီးတော့တော်တော်လေးလည်းထိတ်လန့်နေလောက်ပြီးထင်ပါတယ်ရှင်။တော့ရရှင်ထွန်းထွန်းကတော့ ဒီလိုပြဿနာတွေဖြေရှင်းတဲ့အခါမှာပြည်တွင်းမှာဖြစ်နေတဲ့ပြဿနာတွေကိုလည်းထည့်ပြီးတော့စဉ်းစားသင့်ပါတယ်ဆိုပြီးအခုလိုရေးလာပါတယ
်ပြဿနာတိုင်းကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှာလို့ရတယ်ဆိုတာကိုမလေးရမွတ်စလင်အတိုင်းဝိုင်းကိုရောရခိုင်မှာရောက်နေတဲ့စစ်ကြောမှုတွေကိုပါပန်ကြားလိုပါတယ်ရဲစခန်းတွေကိုတိုက်ခိုက်လက်နဲ့ယူခဲ့တဲ့ခုခံနေတဲ့တောင်းကျမ်းသူတို့ကိုနေနေနေရင်းအပြစ်မဲ့ပြည်သူပြည်သားမွတ်စလင်များကိုထိခိုက်မှုကင်းအောင်ဆောင်ရွက်စီစဉ်ပါတယ်ကြားနေရမြင်နေရတဲ့အခြေအနေအရဘာသာမတူလူမျိုးကွဲတွေပေါ်ဆက်ဆံပုံကလက်ဆောင်ထက်နေပါလေ။ရန်ကုန်မှာလိုင်းကားစပယ်ယာတွေမိမှုနေတာကိုတော့မဖြေရှင်းနိုင်သေးတာ။လုံခြုံရေးဆိုတာနေရာတိုင်းမှာဘယ်လိုလုပ်ပေးနိုင်မှာလဲ။ရှိတဲ့ရဲတွေကလည်းမဒိမ့်မှုနောက်လိုက်နေရတာမလောက်နိုင်ပါဘူး။ထမိန်ချွတ်ပြီးပေါ်ဝါမလုပ်ကြပါနဲ့အချိန်ရှိပါသေးတယ
်။ဟုတ်ကဲ့ပါဒီသောရရှင်ပြောထားတာကတော့ရန်ကုန်မြို့မှာလိုင်းကားမောင်းသူတွေနဲ့ရင်နောက်လိုက်တွေတခါတလေအကြမ်းဖက်မှုပါဝင်ပြီးရန်ကားနေတယ်ဆိုတဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးဒီကိစ္စတွေကိုနိုင်အောင်အရင်ကင်တွေပါလို့ဆိုလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးရန်ကုန်မြို့တွေမှာလိုင်းကားနဲ့သူတို့အဖွဲ့တွေတောင်းချမ်းနေပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VA မြန်မာပိုင်းကနေအပတ်စဉ်ထုတ်လွှင့်ပေးနေကြစနေညတိုက်ရိုက်လေလံအစီအစဉ်မှာမနေ့ကပဲဆွေးနွေးသွားပါရနော်။နားမထောင်လိုက်ရတဲ့သောရရှင်တွေဒီအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VA မြန်မာပိုင်းရဲ့ website မြန်မာပေါ်မှာသွားပြီးတော့နားဆင်နိုင်ပါတယ်။ဒါမှမဟုတ်လေ Facebook ပေါ်က VA မြန်မာစာမျက်နှာပေါ်ကနေပြီးတော့အလွယ်တကူနားဆင်နိုင်ပါတယ်ရှင်။ဒီလိုမျိုးမလေးရှားကိုအလို့သမားတွေပို့ဖို့ယာယီရက်ဆိုင်ထားတယ်ဆိုလို့ဒါနဲ့ပတ်သက်ပြီးတော့ရေးလာတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့
ကိုယ်နိုင်ငံကရတဲ့အလုတ်ကိုက်အခွင့်အရေးဝေစုကိုဒီပြည်နိုင်ငံကယူသွားတာပဲအဖက်တင်ပါလိမ့်မယ်။ပြန်လာတဲ့သူတွေကြောင့်အလုတ်လက်မဲ့ဥယေတိုးပြီးတိုင်းပြည်ဒီထက်ဆင်းရဲတွေနှက်ဖို့ရှိနေပါတယ်။နိုင်ငံသားဝင်ငွေဘလောက်ထိဆုံးရှုံးသွားမလဲဆိုတာတွက်ကြည့်ကြပါဦး။ကိုယ်နိုင်ငံကချမ်းသာနေတာမဟုတ်ပါဘူး။ဒီကလူတွေတောင်အလုတ်ကိုက်ပြည့်စုံအောင်မလုပ်ပေးနိုင်သေးပါဘူး
။မလေးရှားကိုမြန်မာအလုတ်သမားတွေမသွားရင်လည်းအဲ့မြန်မာအလုတ်သမားတွေရမယ့်အလုတ်နေရာတွေကိုတခြားနိုင်ငံကလာတဲ့အလုတ်သမားတွေယူသွားမှာမလို့ကိုယ်နိုင်ငံအတွက်အကြီးအကျယ်ဆုံးရှုံးမှုတွေဖြစ်ပေါ်ပါစေလိမ့်မယ်ဆိုပြီးတော့ဒီတော့ရရှင်ရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မြန်မာတစ်ချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတယ်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြီးတော့မြန်မာတစ်ချစ်သောရရှင်တွေအတွက်အေးတင်ချိုဆိုရဲ့သတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါမယ်ရှင်။အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့အေးတင်ချိုဆွေတည်ဆူထားတဲ့သတင်းလေးကို VOA တစ်ချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ ချိုးဆွေတည်ဆူထားတဲ့အမြင်နဲ့ရှိမဲ့ချစ်သူဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလွာတွေကိုတင်းငွေနဲ့ညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။
မေတ္တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းရေဒီယိုအစီအစဉ်မှာလည်းပြန်လည်ထုတ်လွှင့်ပေးပါရရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့အစိုးရရဲ့ကားတင်သွင်းခွင့် policy သေးပြည်သူနဲ့တိုင်းပြည်စီးပွားရေးကိုကောင်းကျိုးပေးစေမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်ဒီကနေ့နိုဝင်ဘာ30ရက်နေ့ကပြည်ထောင်စုဝန်ကြီးဒေါက်တာသန်းမြင့်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့မော်တော်ယာဉ်တင်သွင်းခြင်းနှင့်သက်ဆိုင်သောလုပ်ငန်းများကြီးကြပ်ရေးကော်မတီဟာ2018ခုနှစ်ပြည်ပကနေမော်တော်ယာဉ်တင်သွင်းရမှာထုတ်လုပ်တဲ့ခုနှစ်သတ်မှတ်ချက်နဲ့ဆိုင်တဲ့အမိန့်ကြေညာစာတရက်ထုတ်ပြန်လိုက်ပါတယ်။အဆိုအရသေးရဲ့ပထမဦးဆုံးသောကားတင်သွင်းခွင့်ဆိုင်ရာ policy လို့ပြောရမယ်။အဲ့ဒီသတ်မှတ်ချက်တွေအရလာမယ့်နှစ်ကားစီးပွဲအခြေအနေဘယ်လိုဖြစ်လာမလဲ။အဲ့ဒီအခြေအနေဟာပြည်သူလူထုနဲ့တိုင်းပြည်စီးပွားရေးကိုအကျိုးပြုမပြုမပြောနိုင်သေးပေမဲ့တပတ်ဆယ်လောက်အတွင်းပြည်တွင်းမှာကားစီးတွေတစ်စီးကြက်သိန်း30ကျော်မြင့်တက်သွားခဲ့ပါပြီ။ဒါအပြင်ကုမ္ပဏီတွေကလည်းကားတင်သွင်းခွင့် policy မပြောင်းခင်လာမယ့်ဒီဇင်ဘာ23ရက်မတိုင်ခင်ဂျပန်တပတ်ရစ်ကားအများအပြားတင်သွင်းထားကြဖို့ကြိုးစားနေတဲ့အတွက်ဒေါ်လာဈေးကလည်းမကြုံဘူးလို့အောင်သမိုင်းတစ်လျှောက်အမြင့်ဆုံးနှုန်းထားအဖြစ်ဒေါ်လာကျပ်ငွေ1380ကျော်ကိုရောက်သွားခဲ့ပါပြီ။အစိုးရရဲ့ကားတင်သွင်းခွင့် policy ဘာမှနေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိဆိုရသည့်ချမှတ်လိုက်တဲ့ပြည်ပကနေကားတင်သွင်းခွင့် policy ဟာအစ်စ်တော်မဟုတ်ပါဘူးအရင်အစိုးရဟောင်းကချမှတ်ခဲ့တဲ့ policy ကိုပဲနည်းနည်းပြန်မိုးမှန်လိုက်တာပါအရင်သမရဦးသိန်းစိန်အစိုးရတက်လာတဲ့2011ခုနှစ်မတိုင်ခင်တုန်းကဆိုရင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူစီးကားအများစုဟာအိုမင်းဟောင်းနှွမ်းဆွေးမြေ့နေတဲ့ကားတွေလောက်ပဲဖြစ်ပြီးဈေးနှုန်းကလည်းဘယ်နိုင်ငံနဲ့မှမတူအောင်ခေါင်ခိုက်နေတဲ့အခြေအနေမျိုးဖြစ်ပါတယ်အဲ့ဒီလိုဖြစ်အောင်အရင်ဆက်အာနာရှင်တွေကဖန်တီးထားတာပါဥသိမ့်စိတ်အစိုးရအဖွဲ့တက်လာတော့အဲ့ဒီအခြေအနေကိုဖြေလျှော့နိုင်အောင်ကဟောင်းအပ်တပတ်ရီကားတစီတင်သွင်းခွင့်ပါမစ်တစောင်းထုတ်ပေးတဲ့စလစ်ကတ်စနစ်ကျင့်သုံးခဲ့တယ်လို့တာမန်ပြည်သူတွေအနေနဲ့လူတစ်ယောက်ကားတစီစီတင်သွင်းခွင့်ပေးတဲ့စနစ်ကျင့်သုံးခဲ့ပါတယ်အဲ့ဒီစနစ်မှာအမှားယွင်းတွေအများကြီးရှိခဲ့ပါတယ်စလစ်ကတ်ကိုသုံးတဲ့စနစ်ကြောင့်ဆရာနာရှင်ခက်ကအိုမင်းဟောင်းနှွမ်းဆွေးမြေ့နေတဲ့ကားတွေတန်ရီကျိုးဆက်ယုံကိုရောက်သွားခဲ့ပေမဲ့အစားထိုးသွင်းလာတဲ့ကားတွေကလည်းတပတ်ရစ်တွေပဲမို့တိတ်အဆင်ပြေလာတာတော့မဟုတ်ပါဘူးပြည်သူတွေကိုလူတယောက်ကားတစ်စီးစီတင်သွင်းခွင့်ပြုတယ်ဆိုပေမဲ့ပြည်သူတွေထဲမှာပဲဘယ်သူတဦးတယောက်ကားမှကိုယ့်ဘာသာကိုပြည်ပကနေကားတင်သွင်းတတ်တာမျိုးမဟုတ်ပါဘူးပွဲစားကုမ္ပဏီတွေကိုအာကိုပြီးတင်သွင်းရတဲ့အခြေအနေမျိုးပဲဖြစ်ပေါ်ခဲ့တာပါပိုဆိုးတာကဘဲခိုင်းညာခိုင်းမခွဲပဲတင်သွင်းခွင့်ပြုထားတာမို့သွင်းလာတဲ့ဂျပန်တပတ်ရစ်ကားအများစုဟာမြန်မာနိုင်ငံရဲ့လက်ရာကတ်မောင်းလမ်းစနစ်နဲ့မကိုက်ညီတဲ့ညာခိုင်းကားတွေကြီးဖြစ်နေတာပါမှတ်တမ်းတွေအရလမ်းစနစ်နဲ့မကိုက်တဲ့ညာခိုင်းကားတွေကြောင့်ရင်းတိုက်မှုတွေအများကြီးဖြစ်တာလူအများပြားသေချာဒဏ်ရာရတာတွေလည်းရှိခဲ့ပါတယ
်နောက်ပြဿနာတစ်ခုကအခွန်အခကောက်ခံမှုစနစ်ပါအခွန်အခကောက်ခံမှုစနစ်ကြောင့်အခွန်နဲ့ယင်မှတ်ပုံရေးသက်သာတဲ့အင်ဂျင်ပါဝါ 1350cc ရောက်ကားတွေပဲစုပြုံသွင်းလာကြပြီးရန်ကုန်လိုနေရာမျိုးမှာပဲကားတွေစုပုံနေတာပါ။နေဒီမှာသုံးသင့်တဲ့ပစ်ကတ်လိုကားမျိုးကဈေးကြီးတော့တင်သွင်းသူနည်းသလိုနေဒီမှာကားရှားပါတဲ့ပြဿနာနဲ့အသုံးတက်ပြီးဈေးသက်သာတဲ့တရားမဝင်လိုင်စင်မဲ့ကားတွေသုံးနေတဲ့ပြဿနာကိုလည်းဒီနေ့ချိန်ထိကြုံနေရတာဖြစ်ပါတယ်။တကယ်တကယ်ဖြစ်တင်တာကအစိုးရဟာတင်သွင်းတဲ့ကားမှန်သမျှမြန်မာနိုင်ငံလမ်းစနစ်နဲ့ကိုက်ညီတဲ့ရင်အန်ဒီရဲ့ရော့နေစီမဲ့ဘေကိုင်းကားမျိုးတွေပဲသွင်းခွင့်ပြုသင့်ပါတယ်။အထူးသဖြင့်ဘတ်ကားတွေ၊ကုန်တင်ကားတွေဖြစ်ပါတယ်။အကြောင်းကတော့မြန်မာနိုင်ငံကလမ်းအများစုဟာနှစ်လမ်းသွားလောက်ပဲကျယ်ပြီးကားတွေကျော်တက်တဲ့အခါတစ်ဖက်ယင်ကျော်တဲ့ဝင်ပြီးမှကျော်တက်လို့ရပါတယ်။ဒီအခါညာကိုင်းကားကကားမောင်းသူတွေဟာမျက်နှာချင်းဆိုင်ယင်ကျော်ကနေကားတွေဆန်ကယ်တွေလာနေတာမြင်ရလိမ့်မရှိပါဘူး။ဒ ဒီလိုနီးနဲ့မင်းနှချင်းဆိုင်ရင်တိုက်မှုတွေမကြာခဏဖြစ်ပွားနှစ်ဆင်ပြည်သူအများပြားသေဆုံးဒဏ်ရာရနိုင်ကြလို့ပါပဲဒီကြားထဲဘတ်စကားတွေသာရေမတော်တဆမှုဖြစ်ရင်လူသေဆုံးမှုပိုများတာအားလုံးအသိပါပဲဒါကြောင့်မြန်မာနိုင်ငံအတွင်းကားတင်သွင်းတာဖြစ်စေထုတ်လုပ်ခွင့်ပြုတာဖြစ်စေဘယ်ကိုင်းကားတွေအဖြစ်သတ်မှတ်ဖို့မလွဲမသွေလိုအပ်နေတာဖြစ်ပါတယ
်နောက်တစ်ခုကဘယ်နိုင်ငံမှမရှိတဲ့စလစ်ကတ်ကားတင်သွင်းခွင့်ပေးတဲ့စနစ်ဖြတ်သိမ်းပြစ်ဖို့ဖြစ်ပါတယ်အရေးစစ်အစိုးရခေတ်လွန်တုန်းကတော့အိုမေဟောင်းနှွမ်းနေတဲ့ရင်တွေကိုရင်ပိုင်ရှင်တွေဖြတ်သိမ်းရအောင်မလုံးပေးတဲ့အနေနဲ့အသုံးပြုခဲ့တဲ့စနစ်ပါစလစ်ကတ်ကားတွေပိုင်ရှင်တွေကိုတာမန်ပြည်သူတွေတင်သွင်းခွင့်မရတဲ့ Model 1ပိုနိုင်တဲ့ကားတွေတင်သွင်းခွင့်ပေးတာအခွန်ကိုရော့ကောက်တာတွေကြောင့်နောက်ပိုင်းအဲ့ဒီစနစ်ဟာအခွင့်အတူးတစ်ခုလိုဖြစ်လာပါတော့တယ်ဒီလိုနီးနဲ့ဖြတ်သိမ်းမဲ့တန်ရေကြိုစက်ယုံပို့မဲ့ရင်အိုရင်ဟောင်းတွေရဲ့ပေါက်ဈေးတနည်းအားဖြင့်စလစ်ဈေးဟာအဲ့ဒီကားတွေနဲလာလေးလေးဈေးတွေမြင့်တက်လာလေးဖြစ်စေပါတယ်အခုနောက်ဆုံး2019ခုနှစ်အတွက်ကားတင်သွင်းခွင့် Model 1တက်မှတ်ချက်ထွက်လာပြီးတဲ့နောက်စလစ်တစ်စောင်းကြက်ငွေ320နီးပါးဖြစ်လာပါတယ်။သဘောကတော့တက်မှတ်ချက်သစ်အရ2011ခုနှစ်ကနေ2014ခုနှစ်ကြားဂျပန်တပတ်ရစ်ကားဝယ်ခြင်းသူတွေအနေနဲ့ကားဘိုးတင်သွင်းစရိတ်အခွန်ကမှတ်ပုံတင်ဘာတစ်ခုမှမပါဘဲအရင်ဦးဆုံးကြက်သိန်း120ကုန်ကြရမယ့်သဘောဖြစ်နေလို့ပါပဲ။ဒါကြောင့်လဲတချို့ရင်ပိုင်ရှင်တွေဆိုကိုယ့်ကားကိုနီးပေါင်းစုံနဲ့ဖျက်ဆီးအရေးကြိုးဖို့သွားအပ်စလစ်တစောင်ရဖို့စူးစမ်းနေတာမျိုးတွေကလည်းဘယ်နိုင်ငံမှမှတွေ့နိုင်မှာမဟုတ်တဲ့ထူးဆန်းအံ့ဩဖွယ်တွေပါပဲတကယ်တော့ဘယ်ကားကိုဖြတ်သိမ်းသင့်နေဆိုတာအစိုးရကသတ်မှတ်ပေးဖို့မလိုပါဘူးနိုင်ငံတကာမှလို့လမ်းမော်တက်ပြီးမောင်းနှင်ဖို့သတ်မှတ်စံချိန်စံညွန့်နဲ့မကိုက်ညီရင်အဲ့ဒီကားမျိုးကိုလိုင်စင်သက်တမ်းတိုးမပေးဖို့ပါပဲသတ်မှတ်ချက်နဲ့ကိုက်ညီပြီးမောင်းနှင်နိုင်တဲ့ကားဆိုရင်ပိုင်ရှင်ကသူ့ပါသူနှစ်ပေါင်းဘလောက်3အသုံးပြုခွင့်ပေးတာမျိုးဖြစ်တင်ပါတယ
်။နောက်ပြသနာတစ်ခုကလက်ရှိအစိုးရရဲ့ကားတင်သွင်းမှုအပေါ်ကောက်ခံတဲ့အခွန်နဲ့အခြားနိုင်ငံမှာမရှိတဲ့ယင်မှတ်ပုံနေကြီးကောက်ခံမှုပမာဏများပြားနေတာပါ။ဒါကြောင့်လဲလက်ရှိဂျပန်နိုင်ငံမှာဒေါ်လာ3000ကျော်လောက်ဈေးနှုန်းရှိတဲ့တပတ်ရစ် Honda Fit အမျိုးအစားကားဟာရန်ကုန်မှာဒေါ်လာ1000ကျော်အထိဈေးပေါက်နေတာဖြစ်ပါတယ်။ဒီအကောက်ခွန်နှုန်းဒီမှတ်ပုံနေနှုန်းထားအတိုင်းသာဆက်ကောက်ရင်လာမယ့်နှစ်ကားပေါက်ဈေးဒီထက်အများကြီးမြင့်တက်နေမှာဖြစ်ပြီးလူလတ်တန်းစားတွေကားဝယ်မစီးနိုင်နေမျိုးတွေမှာလည်းကားရှာပါဆိုတဲ့အခြေအနေမျိုးဆက်ရောက်သွားပါလိမ့်မယ်။တချို့ပြည်နယ်တွေမှာလိုင်စင်မဲ့ကားပြဿနာထပ်ပြီးတက်ပါဦးမယ်။အားလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိအစိုးရအဖွဲ့ရဲ့ကားတင်သွင်းခွင့်စည်းကမ်းသတ်မှတ်ချက်အသစ်ဟာပြည်သူနဲ့တိုင်းပြည်စီးပွားရေးကိုကောင်းကျိုးပြုဖို့မမြင်မိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစည်းသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကမ္ဘာတလွားထူးခြားဆန်းပြားသတင်းများအစည်းအဝေးကိုနားဆင်ရပါမယ်။မကင်ဖြူထွေးနဲ့ကိုငိမ့်ချင်းတို့တင်ပြထားပါတယ်ရှင
်။ဂျပန်နိုင်ငံမှာနှစ်သက်ကိုကျူးဆိုတဲ့အနေနဲ့အယုတ်ဆိုင်တစ်ခုကအမေရိကန်ရွေးကောက်ပံသမ္မတဒေါ်နယ်ထရန့်ရဲ့ပုံနဲ့တစ်သားရိုက်တန်တွေပြုလုပ်နေပါတယ်။ဒီတစ်သားရိုက်တံတွေဟာဂျပန်လိုဟာဂိုအီတာရိုက်တံလို့ခေါ်ပြီးတော့ဂျပန်အိမ်တွေမှာကံကောင်းစေတဲ့အစားအဖြစ်ထားကြတာပါအများအပြားဆိုရင်တော့တနစ်တာအတွင်းရေပန်းစားတဲ့လူပုတ်ကိုရီရဲ့မျက်နာပုံစံတွေနဲ့ထုတ်လုပ်တတ်ကြပါတယ်ဒီနှစ်မှာတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အပြင်တိုကျိုအုပ်ချုပ်ရေးမှူးယူရီကိုခွိခိန်းနဲ့ Nintendo Game Company ဥက္ကဋ္ဌတာဆူအိုကီမီရှိမာပုံကိုလည်းပိုကီမွန်ဘောလုံးလေးတွေနဲ့အတူတွဲပြီးတော့ထုတ်လုပ်ထားတာတွေ့ရမှာပါဒီတသားရုပ်တံလေးဟာပင်ပောင်ရိုက်တဲ့ဘတ်တန်နဲ့တူပြီးတော့ပင်ပောင်ရိုက်သလိုကစားရတဲ့အပြင်ကစားရတဲ့အလုံးလေးတွေကိုလည်းဖဲချိုလေးပတ်ထားပါဗျ။ဒီအတံလေးနဲ့မကောင်းတဲ့ကံတွေကိုရိုက်ထုတ်နိုင်လိမ့်မယ်လို့အယူရှိကြတာပါရှင
်။မလင်းလုတ်ပြီးနောက်ကျန်ခဲ့တဲ့အပျက်စီးပုံတွေကြားကူညီကယ်ဆယ်ရေးလုပ်ရမှာအသုံးဝင်မဲ့ဖားတကောင်လိုခုံနိုင်တဲ့ဆက်ရုပ်တရုပ်ကိုအမေရိကန်သိပ္ပံပညာရှင်တွေကတီထွင်လိုက်ပါတယ်။Salto လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာ10လက်မလောက်ရှိပြီးတော့အာဖရိကကအမြင့်ဆုံးခုံနိုင်တဲ့ဖားရီထက်တောင်မြင့်မြင့်ခုံနိုင်ပါတယ်။နောက်ပြီးဒီဆက်ရုပ်ဟာကျမ်းမြင့်ကနေစခုံပြီးတော့နိုင်ငံပေါ်ကိုရောက်သွားတာနဲ့တပြိုင်တည်းဖားရီလိုပဲဇက်တိုက်အမြင့်ကိုခုံသွားနိုင်ပါတယ်။အဲ့ဒီအတွက်အပျက်စီးပုံတွေကြားမှာအလွယ်တကူလမ်းပြနိုင်တဲ့ဆက်ရုပ်မျိုးဖြစ်ဖို့ကြံစီထားတာပါ။ဒီဆက်ရုပ်ရဲ့သေးငယ်မှုကြောင့်အပျက်စီးပုံတွေကြားအလွယ်တကူသွားလာနိုင်ပြီးတော့ပြိုကျမှုတွေထပ်ပြီးမဖြစ်စေပါဘူးအပျက်စီးအောက်ကလူတွေကို ကဲထုတ်မပေးနိုင်ပေမဲ့ဘယ်နေရာမှာရောက်နေတယ်လဲဆိုတာကိုတော့အလင်းအမြန်ရှာဖွေပေးနိုင်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံကွာလာလမ်ပူမြို့က Aquaria KLCC ကပြတိုက်မှာတော့ Christmas အားလည်းရဲ့ရာသီကိုဆင်နွှဲတဲ့အထိမ့်မဲ့ဖြစ်နေလာရောက်လည်ပတ်တဲ့သူတွေကိုငားပြတိုက်ငားခံကြီးထဲမှာဆန္ဒဘိုးဘိုးကြီးလိုဝှစ်စားထားတဲ့သူကဆွဲဆောင်နေပါတယ်ဒီငားပြတိုက်ဝင်ကြီးကတော့လူကြီးတစ်ယောက်ကို64ဝင်းကစ်ဒေါ်လာနဲ့တော့15ဒေါ်လာလောက်ရှိပြီးကလေးအတွက်ကတော့ဝင်းကြီး53ဝင်းကစ်17ဒေါ်လာလောက်ရှိပါတယ်အခုလိုဆွဲဆောင်တာတွေအပါအဝင်တခြားအထူးပွဲတွေကိုတော့ဒီဇင်ဘာလ31ရက်နေ့အထိလှုပ်သွားမှာပါရှင
်ဒီပေါ်နိုင်ငံမှာဆင်တွေနဲ့ပိုလိုကစားနေကြပါတယ်ညင်းတွေနဲ့ကစားတာထက်နှေးပေမဲ့လည်းအင်မတန်ကြည့်ရကောင်းပါတယ်အခုလိုနိုင်ငံတကာပိုလိုချန်ပီယံပြိုင်ပွဲကိုဒီပေါ်နိုင်ငံမှာ1982ခုနှစ်ထဲကစတင်ကျင်းပခဲ့တာဖြစ်ပြီးတော့လူအများကြီးကိုဆွဲဆောင်နိုင်တာပါမြင်းနဲ့ကစားရတဲ့ပိုလိုကစားနည်းနဲ့တူပေမဲ့စင်တစည်းစီပေါ်မှာလူနှစ်ယောက်စီးကြရတာပါစင်ဦးစီးကစင်ကိုထိန်းရတာဖြစ်ပြီးတော့ကစားသမားကတော့ဘောလုံးကိုအာယုံဆိုက်ရတာပါကစားသမားတွေက1မီတာခွဲလောက်ရှည်တဲ့သစ်သားဒုတ်ရှည်တွေကိုကင်ဆောင်ပြီးကစားရတာပါဒီနှစ်ကစားပွဲမှာတော့ Britain, American, Australia, Iceland, Holland နဲ့သီရိလင်္ကာစတဲ့နိုင်ငံပေါင်း10နိုင်ငံကအသင်းတွေပါဝင်ပါတယ်ဒီလိုပွဲမျိုးတွေကစင်တွေကိုထိမ့်သိမ်းဆောက်ရှောက်ဖို့အတိပိမြင့်တင်ရေးတွေဆောင်ရွက်ဖို့အဓိကရည်ရွယ်တာဖြစ်ပေမဲ့လည်းနောက်နှစ်ကျရင်တော့အခုလိုပွဲမျိုးကိုဆက်လုပ်မှာမဟုတ်ဘူးလို့ပွဲကိုစီစဉ်တဲ့ Tiger Top ခရီးသွားကုမ္ပဏီကပြောပါတယ်ခင်ဗျာ
ကဘာဒေါ်လာထူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ32 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကြညာပေးမှာဖြစ်ပါတယ်ရှင်
အမေရိကန်နိုင်ငံသားရဲ့ဝင်ကြီးသည့်ဖြစ်လာဖို့အခုနောက်ဆုံးရေပန်းစားနေသူကတော့ထိတ်တန့်ရေနံလုပ်ငန်းကြီးဖြစ်တဲ့ Exxon Mobil ရဲ့အကြီးအကဲနဲ့အမှုဆောင်ရရှိချုပ် Rex Tillerson ဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump ရဲ့အစိုးရတာဝန်လွှဲပြောင်းရယူရေးဆိုင်ရာအဖွဲ့နဲ့နီးစပ်သူတွေရဲ့အဆိုကိုကိုးကားပြီးမနေ့စနေနေ့တုန်းကတော့သတင်းဌာနအတော်များများက Mr. Tillerson ရွေးချယ်ခံရတဲ့အကြောင်းကြေညာချက်မကြခင်ထွက်ပေါ်လာမယ်လို့ပြောဆိုခဲ့ကြတာဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်က Coptic Christian ဖျားရှိခိုးကျောင်းတော်ဝင်မှာဒီကနေ့တင်းင်းကနေနေပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ20သေဆုံးပြီး35ယောက်ဒဏ်ရာရပါတယ်။ Saint Mark ဖျားကျောင်းရဲ့အပြင်းမဲ့တိုင်းအနီးကဝိပုဆောင်တဲ့ကိုတိုက်ခိုက်သူတို့ကဘုံးပစ်သွင်းခဲ့တာလို့အီဂျစ်အစိုးရပိုင်းမီနာသတင်းကဖော်ပြပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာဘုံးနှလုံးပောက်ကွဲခဲ့လို့လူ38ယောက်ထဲမှနေသေဆုံးခဲ့ပြီးလူအတော်များများဒဏ်ရာရခဲ့ပြီးနောက်တနေ့မှာတော့တနိုင်ငံလုံးချေကွဲဝန်းနေဖွယ်နေ့အဖြစ်ကြေညာထားပါတယ်။စနေနေ့နောက်ပိုင်းကဘောလုံးအားကစားရုံမှာပောက်ခွဲမှုတွေဖြစ်ခဲ့ပြီးမျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေရဲ့အပြောအရဒီတိုက်ခိုက်မှုဟာဘောလုံးဝဲအပီ2နာရီလောက်အကြာမှာလုံခြုံရေးအရာရှိတို့ကိုပြစ်မှတ်ထားတဲ့အသေးခံကားဘုံးခွဲတိုက်ခိုက်မှုဖြစ်ပါတယ်။ဆီးရီးယားနိုင်ငံကရှီဟောင်းမြို့တော်ပါလ်မာယာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကပြန်လည်သိမ်းပိုက်လိုက်ပြီလို့ဆီးရီးယားအရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။လေကြောင်းကနေတိုက်ခိုက်မှုတွေရှိနေပေမဲ့လည်းဆီးရီးယားစစ်တပ်တွေမြို့တောင်ဘက်ကနေဆုတ်ခွာသွားပြီးတဲ့နောက်မှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကတမျိုးလုံးကိုပြန်လည်သိမ်းယူနိုင်ခဲ့တာလို့ဗီတင်အခြေစိုက်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကရာမီအဗ်ဒဲရာဟန်ကပြောပါတယ်ရှင်။
တဲ့ရင်ချင်းချုပ်ကိုမတင်ကြီးထိုက်ကြညာပေးခဲ့တာဖြစ်ပါရဲ့ရှင်ဒီညအစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital စောညံဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မရှာဖောင်ပါ
This program has come to you from the Voice of America, Washington.